Welcome to the Voice of America in Burmese.
2019ခုနှစ်ဇူလိုင်လ18ရက်ဗိုလ်ထူးနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြေညာပေးမှာပါအမေရိကန်နိုင်ငံကြေးဌာနကမြန်မာနိုင်ငံမှာစူးဝါးလှတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့တက်ဆိုင်ရာမိသားစုဝင်တွေပေါ်ဒဏ်ခတ်ပိတ်ချုပ်မှုအသစ်ကိုအင်္ဂါနေ့မှာပဲချမှတ်လိုက်ပါတယ်အမေရိကန်အာကာသစူးစမ်းလေ့လာရေးမှာလူသားတွေလက်ကပါပေါ်ခြေချနိုင်ခဲ့တဲ့290ရွှေရုခန်းနာကိုဖလော်ရီဒါပြည်နယ်နဲ့ဝါရှင်တန် DC မြို့တော်တွေမှာစတင်ကျင်းပနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွာနေ
။ကောင်းပါပြီရှင်။အဲဒီလိုထိတ်တန့်ရနိုင်ငံတကာသတင်းတွေပြီးမှာတော့မြန်မာနိုင်ငံကထိတ်တန့်စစ်ဗိုလ်ချုပ်၄ဦးနဲ့မိသားစုဝင်တွေကိုအရေးယူတံခတ်ပိတ်ဆို့လိုက်တဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဌာနကကြေညာချက်ထုတ်တာနဲ့ပတ်သက်လို့တုံ့ပြန်မှုတချို့ကိုအခုလိုကြားရမှာပါ
။ The State Department announcement is very welcome. It is overdue. It is time for all governments around the world to start
အရှာအဖွဲ့ရဲ့အာရှရေးရာတာဝန်ခံရဲ့မှတ်ချက်နဲ့တူနားဆင်ရမှာပါအမေရိကန်နိုင်ငံသားရေးဌာနမှာ၃ရက်ကြာကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာအစည်းအဝေးလာတက်တဲ့ Burma Human Rights Network UK ရဲ့အမှုဆောင်ဒါရိုက်တာနဲ့တည်ထောင်တွေ့ဆုံမေးမြန်းထားတာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အဲဒီနောက်မှာတော့ထိုင်းဆိုရသေးရဲ့ကျန်းသစ်စာချိန်ဆိုခွဲနဲ့အလဲအမေရိကဒေတာတွင်ရွှေ့ပြောင်းနေထိုင်သူတွေအရေးတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်အမေရိကန်နိုင်ငံကြားရေးဌာနကမြန်မာနိုင်ငံမှာစူးဝါးလာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့တက်ဆိုင်ရာမိသားစုဝင်တွေပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်္ဂါနေ့ဇွန်လ16ရက်နေ့မှာချမှတ်လိုက်ပါပြီ။ဒီဆိုးဝါးလာတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်းဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်တို့ဖြစ်ကြပါတယ်။အခုလိုဒဏ်ခတ်ပိတ်ဆို့မှုတွေဟာအပိုက် 9031 ကငွေ 2019 အမေရိကန်နိုင်ငံခြားရေးဌာနရဲ့နိုင်ငံခြားလုပ်ငန်းရှင်များနဲ့တခြားဆက်ဆက်နေတဲ့အစီအစဉ်ဆိုင်ရာဥပဒေအရချမှတ်လိုက်တာဖြစ်ပါတယ်။ဒီအဲ့ဥပဒေအရနိုင်ငံခြားအစိုးရအရာရှိများနဲ့ပတ်သက်လို့တည်တာတဲ့အဂရီလိုက်စားမှုဒါမှမဟုတ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေမှာပါဝင်ပတ်သက်ကြောင်းခိုင်လုံတဲ့အချက်လက်ရရှိထားရင်အဲ့ဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေဟာအမေရိကန်နိုင်ငံတွင်းကိုလာရောက်ခွင့်ပိတ်ပင်တာဖြစ်ပါတယ်။ဒီဥပဒေအရလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအနေနဲ့ဒီကျူးလွန်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအနေနဲ့ဒီကျူးလွန်တဲ့အစိုးရအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလူသိရှင်ကြားဒါမှမဟုတ်တီးခြားထုတ်ပြန်ကြေညာပေးရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအနေနဲ့ policy တွေချမှတ်ရမှာအပြုတ်မှုတွေပြောင်းလဲဖို့နဲ့တာဝန်ခံမှုတာဝန်ရှိမှုကိုထောက်ခံအားပေးဖို့အတွက်ဦးစားပေးတာဖြစ်ပါတယ်။အခုလိုအရေးယူဆောင်ရွက်မှုဟာဒီဥတီချက်တွေကိုပေါ့မြောက်အောင်မြင်စေဖို့အတွက်ရည်ရွယ်တယ်လို့လည်းနိုင်ငံခြားရေးဌာနအနေနဲ့ယုံကြည်ထားတာပါ။ဒီကြေညာချက်ဟာမြန်မာစစ်တပ်ရဲ့အစ်မြင့်ဆုံးခေါင်းဆောင်ပိုင်းအပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ပထမဆုံးလူသိရှင်ကြားအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်။အခုလိုဒီပုံကိုယ်ရေးအပေါ်မှာအရေးယူဖို့အတွက်ထုတ်ပြန်ကြေညာရတာဟာကြီးမားတဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေမှာဒီတက်မှုတွေပါဝင်ကြောင်းခိုင်လုံတဲ့တက်တည်ထောက်တာပေါ်အခြေခံတာဖြစ်ပါတယ်။နိုင်ငံတကာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေဖြစ်ပေါ်နေကြောင်းသတင်းတွေထွက်ပေါ်နေပြီးလူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့အတွက်မြန်မာအစိုးရကပြက်ကွက်နေတာနဲ့ပတ်သက်ပြီးတော့လည်းနိုင်ငံခြားရေးဌာနအနေနဲ့စိုးရိမ်မကင်းဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ထိပ်ပိုင်းခေါင်းဆောင်တွေတာဝန်ယူမှုမရှိတဲ့စိုးဝါးလာတဲ့ဥပမာတစ်ခုကတော့ရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုအတွင်းအင်းတင်ရွာမှာတပ်ဖြတ်ခဲ့မှုအတွက်ပြစ်မှုထင်ရှားတွေ့ရှိရတဲ့စစ်သားတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကမကြခင်ကမှချမှတ်ခဲ့တဲ့အမိန့်ပဲဖြစ်ပါတယ်။တမရော်ဦးစီးချုပ်ဟာဒီပြစ်မှုကျူးလွန် ူတွေကိုအချင်းထောင်တွေထဲမှာလအနေငယ်သာချထားခဲ့ပြီးပြန်ပြီးတော့လွှတ်ပေးတာဖြစ်ပေမဲ့လို့အင်းတင်ကြီးရွာတပ်ဖြတ်မှုတွေနဲ့ပတ်သက်လို့ကဘာကိုအတိပေးခဲ့တဲ့အထောက်ထားကိုတော့ရက်ပေါင်း900ကျော်ဖမ်းဆီးထားခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ
်။အသားရောင်ကွဲပြားသူ American Outlet Democratic အမတ်လေးဦးကဝေဖန်ခဲ့တာနဲ့ပတ်သက်ပြီးလူမျိုးရေးခွဲခြားပြောကြားမှုဖြစ်တဲ့ဆိုပြီးဝေဖန်ခံနေရသူသမ္မတဒေါ်နယ်ထရမ့်ဟာသူပြောတဲ့စကားအတွက်အခုထိအလျှော့ပေးမဲ့ဟာမပြသေးပါဘူး။အမေရိကန်နိုင်ငံကိုမနှစ်သက်တဲ့လွတ်တော်အမတ်တွေအမေရိကန်နိုင်ငံကနေသူတို့ရဲ့မူရင်းအနယ်ရှိရာနိုင်ငံတွေကိုထွက်ခွာဖို့ပြောကြားခဲ့တာနဲ့ပတ်သက်ပြီးသတင်းတော်တွေမေးမှန်းတာကိုသူကထွက်မထွက်သူတို့ဘော်မူတည်ပါရယ်။သွားကျင်တဲ့အချိန်နဲ့တလဲသွားကျင်တယ်လို့တော်ဝနိုင်ပါရယ်။နေကျင်တယ်လည်းနေနိုင်ပါရယ်လို့ပြောခဲ့ပါရယ်။အစောပိုင်းကတော့သူကလူမျိုးရေးခွဲခြားစိတ်သူတို့ဒေသထဲမှာမရှိကြောင်းညင်းဆိုခဲ့ပါတယ်။သမ္မတ ထရမ့်ရဲ့ကနေဦးဝေဖန်တိုက်ခိုက်ပြောကြားချက်တွေဟာလူမျိုးရေးခွဲခြားမှုဖြစ်မဖြစ်ကိုဆုံးဖြတ်ပြီးရှုတ်ချပြစ်တင်ဖို့အတွက်ဒီမိုကရက်တစ်ကြီးဆိုတဲ့အောက်လွှတ်တော်မှာတော့အင်ကာနေမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ
။ American Algata Susan Lilay မှာလူသားတွေလကဘာပေါ်မှာခြေချနှံခဲ့တဲ့ Apollo 17 Algata Keyson ရဲ့အနှစ်90ရွှေရုအခမ်းအနားကို American ပြည်တော်စု Florida ပြည်နယ်နဲ့ Washington DC မြို့တော်တွေမှာအင်ကာနေကစတင်ကျင်းပနေပါပြီ။လွန်ခဲ့တဲ့အနှစ်90တုန်းကလကဘာကိုတွားရောက်ခဲ့မဲ့ Apollo 17 Algata ယာဉ်ကို Florida ပြည်နယ် Canadian Algata စခန်းကနေစတန်5 Rocket နဲ့လွှတ်တင်ခဲ့တာဖြစ်ပြီးလိုက်ပါသွားတဲ့ယာဉ်မှူးသုံးဦးကတော့ Neil Armstrong, Buzz Aldrin နဲ့ Michael Collins လို့ဖြစ်ပါတယ်။ Washington DC Smithsonian လေးချောင်းနဲ့အာဂါသဆိုင်ရာပြတိုင်မှာပထမဆုံးလကဘာပေါ်မှာခြေချခဲ့တဲ့ Neil Armstrong ကအဲ့ဒီချိန်တုန်းကဝတ်ဆင်ခဲ့တဲ့အာဂါသဝတ်ဆောင်ကိုပြသထားပါတယ်။ဒီခန္ဓာကို American ဒုသမ္မတ Mike Pence နဲ့အတူ NASA အကြီးအကဲ Jim Bridenham နဲ့ Armstrong ရဲ့သားဖြစ်သူ RickArmstrong တို့ကချီးမှုကျင်းပတာဖြစ်ပါတယ်။အာဂါသယင်မှု Neil Armstrong ကတော့2012ခုနှစ်အသက်82နှစ်အရွယ်မှာပဲကွယ်လွန်သွားခဲ့တာပါ။အခုတတိအသက်ရှိထင်ရှားရှိနေသေးတဲ့ Apollo 17အာဂါသယင်မှုတဦးဖြစ်တဲ့ Mike Collins ကတော့အင်ကာနေမှာသူ့ရဲ့ Apollo 17အာဂါသယင်ကိုလွတ်တင်ခဲ့တဲ့နေရာဖြစ်တဲ့ Canadian အာဂါသစခန်းကိုတွားရောက်ခဲ့ပါတယ်။သူတို့အနေနဲ့အကောင်းဆုံးခြေလှမ်းချက်ကိုလှမ်းခဲ့တာဖြစ်ပြီးကမ္ဘာလူသားတွေအတွက်တာဝန်ကိုထမ်းဆောင်ခဲ့တယ်လို့ပြောပါတယ်။နောက်မှအနာဂတ်မျိုးဆက်သစ်တွေအနေနဲ့အင်ကာချူအထိတွားရောက်နိုင်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောကြားခဲ့ပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့ Apollo အာကာသယာဉ်မှူးနောက်တစ်ဦးဖြစ်တဲ့ Buzz Aldrin ကတော့ Canadian အာကာသစခန်းကိုလာရောက်ဖို့စီစဉ်ထားပေမဲ့မလာရောက်နိုင်ခဲ့ပါဘူး
။ဥရောပပါလီမန်ကအင်ကာနေမှာ German ကာကွယ်ရေးဝန်ကြီးဟောင်း Ursula von der Leyen ကိုဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ရွေးချယ်လိုက်လို့သူဟာဥရောပကော်မရှင်ရဲ့ပထမဦးဆုံးအမျိုးသမီးဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။ပြည်ထောင်စုဆရာဘိုမျိုးမှာဥရောပပါလီမန်ကသူ့ကို383မဲနဲ့မဲအများစုအရေးအတွက်နဲ့ရွေးချယ်ခဲ့ပြီးမှသူကညညွတ်တဲ့ဥရောပဖြစ်ဖို့အနိုင်ရမင်ကောမှထည့်သွင်းပြောကြားခဲ့ပါတယ်။ညညွတ်ခိုင်မာတဲ့ဥရောပဖြစ်ဖို့ကြိုးပမ်းရမှာဖြစ်လို့အပြုသဘောဆောင်ပြီးပူးတွဲလှုပ်လှုပ်ကြပါလို့ကျွန်မပြောချင်ပါတယ်လို့လည်းသူကပြောခဲ့ပါတယ်။အင်ကာနေအစောပိုင်းမှာတော့ von der Leyen ကရွှေ့ပြောင်းမှုတွေနဲ့ပတ်သက်လို့လူမှုရေးဆိုင်ရာနဲ့ပတ်ဝန်းကျင်ဆိုင်ရာမူဝါဒအပြောင်းလဲတွေကိုတင်ပြခဲ့ပြီးသူရည်ရွယ်ရယူပြီးရက်ပေါင်း100အတွင်းမှာအစိမ်းရောင်ဥရောပသဘောတူညီချက်ရအောင်လုပ်ချင်တယ်လို့ပြောခဲ့ပါတယ်။ကျမတို့အတွက်အကြီးအမားဆုံးသောစိန်ခေါ်ချက်ကကျမတို့ရဲ့ကမ္ဘာကြီးကြမ်းကြမ်းမာမာရှိနေဖို့ပါ။ကျမအနေနဲ့ဥရောပတိုက်ကုံ2050ခုနှစ်မှာပတ်ဝန်းကျင်အတွက်အန္တရာယ်ကင်းစေမယ့်ပထမဆုံးတိုက်ကြီးဖြစ်စေချင်ပါတယ်လို့လည်းပြောခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်ဂီလာမာခဲနဲ့မဟာမိတ်တူလည်းဖြစ်တဲ့ von der Leyen ဟာမြို့သမီးအခွင့်အရေးရရှိရေးအတွက်လည်းကြမ်းကြမ်းခံရပ်တည်သွားမယ်လို့လည်းပြောပါတယ်ခင်ဗျာ။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံရေးပါတီအသီးသီးနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အဖွဲ့စုကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်45ဦးပါဝင်တဲ့ဖွဲ့စည်းပုံခြေကံဥပဒေ2008ခုနှစ်ကိုပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီက ဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3965ချက်ကိုတနင်္လာနေ့ကပြည်ထောင်စုတက်တော်မှာတင်သွင်းခဲ့ပါတယ်။ဒီတင်ပြချက်3900ကျော်တဲ့မှာအရေးကြီးဆုံးအချက်ဟာပုံမှန်436ဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့မင်္ဂလာရုံးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအခန်းဆက်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်436ကကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်ရယူဖို့နဲ့အဲ့ဒီနောက်မှာပြည်လုံးချုပ်ဆန္ဒခံယူွက်ကျင်းပပြီးမဲပေးပံခွင့်ရှိသူအလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်။436ခါဝဲမှာတော့436ကကြီးမှာမပါတဲ့ပုံမှားတွေကိုပြည်တော်စုလွှတ်တော်ကိုယ်စားလှယ်အလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင်းဖော်ပြထားပါတာပါ။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်မှုဆိုရင်တပ်မတော်သားလွှတ်တော်ကိုယ်စားလှယ်ရဲ့ထောက်ခံမှုမရရင်ပြင်ဆင်မှုခက်ခဲနိုင်တာလည်းဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်တွင်မှာအကျိန်းနဲ့ဆွေးနွေးနိုင်မယ်ရှိတဲ့နောက်တင်ပြချက်တစ်ခုကတော့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်ပေါင်းမှုကိုရှော့ချဖို့ပဲဖြစ်ပါတယ်။ NLD ပါတီကနောက်တတိယအချိန်လွှတ်တော်တက်တမ်းမှာတမရတော်ပါဝင်မှုကို15ရာနှုန်းစရုပ်ထအချိန်မှာ10ရာခိုင်နှုန်းနဲ့ပြင်ဆင်မှအချိန်မှာ5ရာခိုင်နှုန်းထရှိဖို့အတွက်တင်ပြထားတာဖြစ်ပါတယ
် H1N1 တကွေးရောဂါကြောင့်မြန်မာနိုင်ငံတွင်သေဆုံးသူဦးရေ54ယောက်ရှိပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကအင်္ဂါနေ့ကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့လဇွန်လ19ရက်နေ့မှာဒီ H1N1 ရောဂါကြောင့်ပထမဆုံးအသက်သေဆုံးရမယ်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာဒီအပတ်ထဲတင်းနာနေကလူ6ဦးထပ်မံအသက်ဆုံးရှုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးအရာရှိဒေါက်ဖြူဖြူအေးကပြောကြားခဲ့တာဖြစ်ပါတယ်ရန်ကုန်ကအခုချိန်ဒီကူးစက်ခံရမှုအများဆုံးနေရာဖြစ်ကြောင်းH1N1 ရောဂါကူးစက်နေသူလူနာတွေကိုတခြားဒေသကြီး3ခုမှာလည်းတွေ့ရှိရလို့ဒေသကြီး6ခုမှာ H1N1 ရောဂါဖြစ်ပွားနေကြောင်းသူက Anadolu Agency သတင်းထတာကိုပြောပါတယ်
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူနေအိမ်၄တက်တက်လုံးပြိုကျခဲ့တဲ့အတွက်လူ၁၀ဦးသေဆုံးသွားခဲ့ပြီးတော့အဆက်အဦးပြည့်အောင်မှာဓာစင်ပေါင်းများစွာပိတ်မိနေခဲ့ပါတယ်။ပိတ်မိနေသူတွေကိုကယ်တင်ဖို့နဲ့ဘေးရန်ရဲ့တုံ့ပြန်ရေးအဖွဲ့တွေနဲ့မိသက်တက်ဖွဲ့တွေကစူးစမ်းနေကြဆဲဖြစ်ပါတယ
်ဇူလိုင်လ18ရက်ဗုဒ္ဓဦးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေစတိုက်ထုတ်လွှင့်ပေးသွားပါမယ်။
အမေရိကန်နိုင်ငံခြားရေးဌာနကမြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကချမှတ်လိုက်ပါတယ်။ဒီဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုတွေအတွင်ဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုလိုဒဏ်ခတ်အေးအေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဆိုဝင်ဗိုလ်ချုပ်တန်ဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ကြပါတယ်။အခုလိုအေးအေးယူဒဏ်ခတ်မှုအပေါ်မှာတုံ့ပြန်မှုတွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဌာနကမြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့လိုက်တဲ့
ကြေညာချက်ကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီဆိုးဝါးလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုတန်ခတ်အေးအေးယူခံရတဲ့မြန်မာစစ်ကောင်းဆောင်တွေကတော့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်၊ဒုတိယကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်း၊ဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ပါတယ်။အခုလိုအမေရိကန်အစိုးရဘက်ကမြန်မာစစ်ဘုတ်ချုပ်တွေကိုပြစ်မှတ်ထားအရေးယူတာကိုကြိုဆိုကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
်။ The State Department announcement is very welcome. It is overdue. It is time for
American နိုင်ငံရဲ့ဝန်ကြီးဌာနရဲ့အခုလိုကြေညာချက်ကိုအလွန်ပဲကြိုဆိုပါတယ်။အချိန်နောက်နောက်ကျနေတာပါ။ Ranger ရဲ့ပေါ်လူမျိုးတွန်းတပ်ဖြတ်မှုလူသားလူတွေအပေါ်ကြားဆွဲမှုကျူးလွန်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တွေကိုဒီကမ္ဘာလုံးမှာရှိတဲ့အစိုးရတွေနဲ့တန်ခတ်အရေးယူဖို့အချိန်ရောက်နေပါပြီ။ဒီလိုအရေးယူမှုဟာတာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တွေတာမကအရက်သားအစိုးရနဲ့အာဏာပိုင်တွေကိုပါတတိပေးလိုက်တာကဒီလိုကြီးမားလာတဲ့ရာဇဝတ်ကျူးလွန်မှုမျိုးကိုဘယ်သူကမှမေ့ပြစ်မှာမဟုတ်တယ်လို့လုံးဝသိခံမှာမဟုတ်ဘူးဆိုတာပါ။ဒီကြေညာချက်ဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကလည်းဒီရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်မောင်းထုတ်တဲ့အမှုကိုစတင်ကင်တဲတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်
။အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်းကလည်
းကျွန်တော်ကအင်မတန်ကိုကြိုဆိုပါတယ်လို့ဒီဟာကတကယ်ကောင်းတော့တဲ့တင်ပါတကယ်လူတွေကိုတတ်ဖြတ်ခဲ့တဲ့စစ်ရာဇဝတ်မှုလုပ်ခဲ့တဲ့ဒီစစ်ကောင်းဆောင်တွေကတော့လုံးဝကဘာကနေစောင့်ခွက်မှဒီလိုရှုံချက်တင်ပါတယ်။အကုန်လုံးနိုင်ငံတည်တည်ကလည်းဆက်လက်ပြီးမှလုပ်ဖို့ပဲကျွန်တော်ကညွှန်မှမှညွှန်လင့်ပါတယ်။
ဘာမား Human Rights Network အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုကျော်ဝင်းကလည်းဒီလိုမြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားအရေးယူတာနဲ့ပတ်သက်လို့အခုလိုတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်ဒီဟာတော့ဟိုကြိုဆိုတော့ဗောနော်ဒါတောက်တောင်ကြာနေပြီသူတို့အရေးယူရမှာခြားပြီးပေါ့ဒီဟာတော့နောက်တစ်ခုကကျွန်တော်တော့နည်းနည်းလေးပြောဘာမြင်လဲဆိုရင် symbolic ဖြစ်တဲ့အရေးယူမျိုးမဟုတ်ဘူးတကယ်ထျောက်တဲ့အရေးယူမှုမျိုးကျွန်တော်ပို့လူလာတယ်ဗောနော်။ဆိုတော့ဒါတော့ပထမခြေလန်တလန်းနေနဲ့ကျွန်တော်တို့ကြိုဆိုရဲပေါ့ EU တို့ဘာလို့ EU လဲဆိုတာမင်းအောင်လိုင်ကိုခြံထားတယ်လေအားလုံးကသူဒီအမေရိကန်ဆက်ပြီးဆိုပကြုံးပြီးမင်းအောင်လိုင် EU ပြီးဆိုတော့ကျွန်တော်တို့ပြောလင်းတာပေါ့တခြားနိုင်ငံတွေလည်းဒီအလားတူဆက်လုပ်လာမယ်နောက် EU ရဲ့နေရာမှာနည်းနည်းပုံပြီးပြင်းထန်တဲ့ EU မျိုးပြုလုပ်လာဖို့ကျွန်တော်ပြောလင်းတာပေါ့နော
်အပိုက်8031ကငယ်2019ခုနှစ်အမေရိကန်နိုင်ငံသားရေးဌာနရဲ့နိုင်ငံသားလုပ်ငန်းစဉ်များနဲ့တခြားဆက်ဆက်နေတဲ့အစီအစဉ်ဆိုင်ရာဥပဒေအရချမှတ်ခဲ့တာပါဒီအဥပဒေအရနိုင်ငံသားအစိုးရအရာရှိတွေနဲ့ပတ်သက်လို့သိတာတဲ့အာခရီလိုက်စားမှုဒါမှမဟုတ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာပါဝင်ပတ်သက်ကြောင်းခိုင်လုံတဲ့အချက်လက်ရှိထားရင်အဲ့ဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေကိုအမေရိကန်နိုင်ငံတွင်လာရောက်ခွင့်ပိတ်ပင်တာဖြစ်ပါတယ်ဒီဥပဒေအရလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့ဒီကျူးလွန်တဲ့အစိုးရအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလူသိရှင်ကြားဒါမှမဟုတ်တရားထုတ်ပြန်ကြေညာပေးရမှာဖြစ်ပါတယ်ဒီကြေညာချက်ဟာမြန်မာစစ်တပ်ရဲ့အစစ်မြင့်ဆုံးခေါင်းဆောင်ပိုင်းအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ပထမအဦးဆုံးလူသိရှင်ကြားအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်ရှင်
မအင်ဂျင်နိုင်စူးစီးတင်ပြသွားတာပါရှင အခုတခါတော့ဒီဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ဆိုင်တဲ့စီဝေးပွဲအကြောင်းကိုပြောပြပေးပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတာဝန်ယူပြီးအမေရိကန်နိုင်ငံခြားရေးဌာနမှသုံးရက်ကြာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာစီဝေးပွဲကိုဇူလိုင်လ16ရက်ကနေ18ရက်နေ့အထိဝါရှင်တန်ဒီစီမှာသုံးရက်ကြာကျင်းပနေပါတယ်။ဒီအစည်းအဝေးပွဲကိုတက်ရောက်လာတဲ့ Burma Human Rights Network UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကို VOA ကတွေ့ဆုံမေးမြန်းရမှာဒီအစည်းအဝေးရဲ့ထူးခြားချက်နဲ့ပတ်သက်လို့သူကအခုလိုစပြောပါတယ်။
ဟုတ်ဒီစီဝေးဘက်မှာကျွန်တော်တို့တွေ့ရတာတော့နိုင်ငံတကာကနေပြီးတော့တက်လာတဲ့ဖိနှိပ်ခံအပေါင်းဆုံးကျွန်တော်တွေ့တယ်။ Now အဲ့ဒီမှာ American Soya ရဲ့ခံထားတဲ့အထူးသံတမန်ပေါ့နော် Mr. Sam Brownback သူနဲ့တူတူနောက်ယောပါသမကရောနောက် UN ကရောအဲ့လိုအလားတူခံထားတဲ့ပုံစံတွေသူတို့တွေကနေပြီးဒီဘာသာရေးလွတ်လပ်ခွင့်ဘယ်လောက်အရေးကြီးမှအကြောင်းလက်ရှိကမ္ဘာကြီးမှာဘယ်လိုတွေပြဿနာတွေရင်ဆိုင်နေရလဲဆိုတာနဲ့ပတ်သက်လို့သူတို့ဆွေးနွေးကြတယ်။အထူးသဖြင့်အဲ့ဒီမှာလူ၃ယောက်ကျွန်တော်တို့ဒီနေ့စကားပြောတယ်အဓိကတော့ New Zealand နိုင်ငံကဒီ Christchurch မှာကြုံခဲ့တဲ့ဒီ victim တယောက်ပေါ့နော်တဲ့သူရဲ့နောက်ဂျူးဖုံးကျော်ကြီးတပါးရဲ့နောက်ဒီဆရီလင်ကာကခရီးအမျိုးသမီးတယောက်သူတို့၃ယောက်ကနေပြီးဒီသူတို့ရဲ့ဖြစ်ဖြစ် experience တွေကိုရှင်းပြတာပေါ့နော်တတတာဖြတ်တာတွေအဲ့မှာဖြစ်သွားတဲ့ဟာတွေဘယ်လိုတွေသူတို့ခံစားရလဲဆိုတာနဲ့ပတ်သက်လို့စိတ်ဝင်စားစရာကောင်းတာကအမုန်းတရားတစ်ခုအခြေခံပြီးတော့ဖြစ်လာတဲ့ဟာတွေပေါ့နော်ဒီဘယ်ဘာသာရဲ့ဆိုတာကိုဒီမှာတော့ပြောဖို့ခက်နေပြီဒီမှာဘာသာပေါင်းစုံပြဿနာဖြစ်နေပြီဒီမှာပေါ့နော်ခရီးရန်ဘာသာဝင်တယောက်ကဂျူးကိုတတ်တယ်မွတ်စလင်တယောက်ကဟိုခရီးရန်ကိုတတ်တယ်ဒီလိုဟာတွေနဲ့အမုန်းတရားအခြေခံပြီးဖြစ်လာတဲ့ဟာတွေပေါ့ဆိုတဲ့အတွက်ကျွန်တော်တို့လူသားတွေတယောက်ကိုတယောက်ဟိုဒီခေတ်ဒီခါကြီးမှာပို့ပြီးတယောက်ကိုတယောက်နားလေလာပြီးတရင်ချက်လက်တွေပို့ပြီးတော့ပွင့်လင်းမြင်သာလာပြီးအဲ့လိုအခြေအနေမျိုးမှာတော့မှတယောက်ကိုတယောက်ကျွန်တော်နားမလည်နိုင်သေးဘူးလားဆိုတော့မိကုန်ထုတ်ဆက်တွေဖြစ်လာပြီ။ဘာကြောင့်နားမလည်နိုင်သေးလဲလဲတယောက်ကိုတယောက်ပေါ့နော်
။ဘာသာရေးပေါ်မှာခွဲခြားဆက်ဆံမှုတွေဒီဘာသာရေးရဖိနှိပ်ခံရမှုတွေနဲ့ပတ်သက်ပြီးတော့ American အစိုးရရဲ့ယက်တီချက်ကိုရောဘယ်လိုတွေ့ရလဲရှင
်။American အစိုးရယက်တီချက်ကတော့သူကနိုင်ငံတကာမှာဒီလိုပြဿနာတွေဖြစ်နေတဲ့ဟာကိုသူကဘာထောက်ပြလဲဆိုတော့ဘာသာရေးလွတ်လပ်ခွင့်ရှိတဲ့နိုင်ငံတိုင်းမှာလူခွင့်ဆိုတာရှိတယ်။လူခွင့်ဆိုတာရှိတဲ့အတွက်ဟိုတောင်ယုံတောင်ယုံလူနည်းစုတွေဖိနှိပ်ခံရမှုပြဿနာမျိုးမရှိသလိုရာဇဝတ်မှုကြီးမားတဲ့ပြဿနာလည်းမရှိဘူး။အဲ့လိုနိုင်ငံတွေမှာစီးပွားရေးတည်ငြိမ်မှုကလည်းရှိတယ်။စီးပွားရေးတိုးတက်မှုကလည်းပိုပြီးတော့အလားလာရှိတယ်ပေါ့နော်။ဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံမျိုးမှာလူခွင့်ရတော်တော်လေးချိုးဖောက်ခံရတယ်။လူနည်းစုတွေမျိုးမျိုးဒုက္ခတုခနဲ့ရင်ဆိုင်ရတယ်နော်။အဲ့လိုနိုင်ငံတွေမှာများသောဖြင့်ဂျင်နိုဆိုက်လိုမျိုးပြဿနာမျိုးတွေအများဆုံးရင်ဆိုင်ရတယ်ပေါ့နော်။ဒါကြောင့်လည်းအဲ့လိုနိုင်ငံတွေကစီးပွားရေးမှာနိုင်ငံမထူနိုင်ဘူးရာဇဝတ်မှုနည်းနည်းချိပြီးတော့အဲ့လိုအဲ့လိုဟာမျိုးသူအဓိကထောက်ပြတာပေါ့
အခုဒီအဲ့ဒီနိုင်ငံတကာစီဝေးပွဲမှာကိုကျော်ဝင်းကလည်းပါဝင်ပြီးတော့အဓိကပြောဆိုသူတဦးအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောမှာဆိုတော့ဘာအကြောင်းအရာအဓိကပြောဖို့ရှိလဲရှင
်ကျွန်တော်အဓိကပြောမှာတော့ကျွန်တော်မြန်မာပြည်မှာရှိတဲ့လူနည်းစုတွေဖြစ်တဲ့ကချင်ကရင်ကယားရှမ်းရခိုင်ဒီလူနည်းစုတွေတော့ဘာသာရေးရကျွန်တော်ဒီဖိနှိပ်ချုပ်ချယ်ခံရတဲ့နော်မြန်မာမွတ်စလင်တွေရိုဟင်ဂျာတွေဒါဒီအားလုံး issue ကျွန်တော်ပြောမှာဖြစ်တယ်ဆိုတော့အဓိကပြောမှာတော့ကျွန်တော်ဘာဥမာကချင်ပြည်နယ်တစ်ခုလုံးမှာဆိုရင် charge ပေါင်း200ကျော်ဖြတ်စီးခံလိုက်ရပြီ။နောက်ဒီမြန်မာပြည်အဝမ်းတဝမ်းမှာဆိုရင်လည်းပလီပိတ်ခံလိုက်ရတာဖြတ်စီးခံလိုက်ရတာယနေ့တိပိတ်ခံထားရတဲ့ဟာတွေ။နောက်မြန်မာပြည်တဝမ်းလုံးမှာဒီလူနည်းစုတွေကိုဖိနှိပ်နေတဲ့စနစ်ကြီးပေါ့နော်။ဒါတနိုင်ငံလုံးမှာဖြစ်နေတော့ဒီဒုက္ခတွေမြန်မာပြည်ရဲ့အင်းကြီးချင်းနိုင်ငံတွေမှာပြန်ကြည့်မယ်ဆိုရင်လည်းဒီလူနည်းစုတွေမြန်မာပြည်ရဲ့ဒုက္ခတွေတိတ်နေတန်းနေချီပြီးတော့ရောက်နေကြတယ်။ဆိုတော့ဒီ issue တွေကျွန်တော်အဓိကထောက်ပြမယ်။ဘာကြောင့်ဒီလိုဖြစ်ရသလဲ။ဒီဟာရဲ့အဓိကဇင်းမြစ်အကြောင်းရင်းအခြေခံအကြောင်းရင်းကဘာလဲဆိုတော့ကျွန်တော်ဆွေးနွေးမှာဖြစ်တယ
်အဲ့တော့ကိုကျော်ဝင်းတို့ Burma Human Rights Network အဖွဲ့ကအစီရင်ခံစာတစောင်းလဲမကြသေးခင်ကမှထုတ်ပြန်ထားတယ်လေရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စမှာဒီ MVC ကတ်ကိုဖြတ်သိမ်းရေးပြီးအစီရင်ခံစာထုတ်ပြန်ထားတယ်ဒီ MVC ကတ်ထုတ်ပေးရေးအစီအစဉ်ကဘာကြောင့်အဟန့်တားအနေနဲ့ဖြစ်နေရလဲရှင
်အဲ့ဒီအထဲမှာအချက်လက်တွေကဟို NVC တခုပါမယ်ပေါ့နော်တခြားချက်လက်တွေလည်းအများကြီးရှိပါတယ်ဆိုတော့ကျွန်တော်ဘာလို့ထောက်ပြခြင်းလဲဆိုတော့ NVC တခုကျွန်တော်ပြောရမယ်ဆိုတော့ NVC ကိုသူကဘာအကြောင်းပြလဲဆိုတော့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့မြန်မာပြည်ဘက်ကိုပြန်ကူးလာမယ်ဆိုရင်ဒီလူတွေကနိုင်ငံသားလားဘယ်နိုင်ငံသားလဲကျွန်တော်တို့ဘယ်လိုသိမလဲပေါ့နော်ဒါကြောင့်လို့ NVC ဆိုတဲ့ဟာကိုလိုအပ်တယ်ဒီလူတွေကိုကျွန်တော်နိုင်ငံသားစီစဉ်မှာထောက်ထားတွေတောင်းရမယ်တကယ်ပြန်ကြည့်လို့ရှိရင်ဒီဒိုဟင်ဂျာတွေဆိုတာကကမ္ဘာပေါ်မှာအများဆုံးစီစစ်ခံထားရတဲ့လူသားတွေလို့ကျွန်တော်ပြောလို့ရတယ်ဘာကြောင့်လဲဆိုတော့1990ကျော်လောက်ကတည်းက94လောက်ကတည်းကပေါ့နော်နစ်ဆင်ဆွဲတင်စစ်လို့ခေါ်တဲ့ဒီနစ်ဆင်ဒီဇန်နဝါရီလဆိုရင်ဒီအာနာဘိုင်နီနေတော့ပြီးတော့ဒရင်းညာတအိမ်တက်ဆင်းမိသားစုဝင်စင်းကိုသူတို့စစ်တမ်းကောက်တယ်ပြီးမိသားစုလိုက်စုပြီးဓာတ်ပုံရတယ်ဒါနစ်ဆင်လောက်ရတဲ့လို့ဆိုတော့တနေ့နဲ့တနေ့ဆိုဓာတ်ပုံနေဆိုတော့ရှင်ကြည့်တာဒါဒီနေ့မှဒီလူဘာလို့ဘယ်ရောက်သွားလဲခုနေ့မှတော့ဒီလူရှိတယ်ဒီနေ့မှဒီလူတွေကဘာလို့တိုးလာသလဲဒါတွေသူတို့စသဖြင့်သူတို့မှမိခွန်းနေရှိဆိုတော့အဲ့ဒီလိုဟာမျိုးစင်စက်မပြတ်လောက်သွားတဲ့ဟာက2019ထိဆိုတော့နေပေါင်း20 30လောက်လောက်သွားတဲ့ဒီစီစစ်မှုကြီးကိုဒီဟာထောက်ထားတယ်သူတို့ဘယ်မှာထားတာလဲဒါတွေရှိတယ်လေဒီဟာကိုသူတို့ပြန်စီစစ်ပြီးတော့ဆိုတော့အဲ့အတွက် NVC ဆိုတဲ့ဟာကိုသူတို့ဘာကြောင့် လိုအပ်တယ်အပြန်စမ်းကြည့်တော့ဘာတွေ့လဲဆိုတော့ဒီ NVC ကိုလက်မှတ်လက်ခံနေဆိုတာနဲ့တို့ကဘာရိုင်ဂျာမဟုတ်ဘူးဆိုတော့တို့ကတို့လက်ခံရမယ်ဆိုတော့ရိုင်ဂျာဆိုတဲ့ဟာကိုတို့ပြောလို့မရဘူး NVC ထဲမှာပြီးသွားလို့ရှိရင်ဒီ NVC ဆိုတဲ့အရာကိုတို့ကလက်ခံရမယ်ဖြစ်တယ်နော်ဒီဟာဘယ်ချိန်တို့ကိုနိုင်ငံသားရမယ်ဆိုတာဒီလူတွေကနိုင်ငံသားတွေပဲ60ခုနဲ့မှာတို့စီရနေပြီးတော့မဟုတ်ဘူးနေတိမ့်သွားတယ်တိမ့်သွားပြီးတော့ white card ဆိုပြီးထုတ်ပေးတယ် white card ကိုတိမ့်သွားတယ် martial 2015မှာပြီးတော့ဖြတ်ပိုင်းလေးတွေပေးတာဆိုဒီလူတွေစနစ်တကျနိုင်ငံမဲ့ဖြစ်အောင်လုပ်ထားတာဒီစနစ်ကလွန်ခဲ့တဲ့နှစ်ပေါင်းတိတ်မချခင်ဒေကင်ကဒီလူတွေနိုင်ငံသားဖြစ်အတိမပြုထားတယ်နိုင်ငံသားဖြစ်အတိမပြုထားလို့လဲဒီလူတွေက2010မှာမဲပေးခွင့်ရခဲ့တယ်ဆိုတော့2014မှာကျတော့တို့တွေကိုလုံးဝဒီစစ်တမ်းမှာတည်းကမထည့်တော့ဘူးဆိုတော့ဒီဟာကဘာလို့ပြလဲဆိုတော့ဒီမှာပြမှာဒီဘာသာရေးကိုအခြေခံတဲ့လူမျိုးခွဲခြားရေးဘာသာရေးခွဲခြားရေးစနစ်ကြီးကရှိနေတယ်လူခွင့်ချိုးဖောက်မှုကရှိနေတယ်ဆိုတော့ဒါမျက်ဝါးထင်နေနေရတယ်ဒီဟာဆိုတော့ဒီ NVC ဒီဒီဟာရဲ့တက်တည်တစ်ခုပဲဒါတော့ NVC ကိုလက်ခံရမယ်ဆိုတာက Ranger တွေသူတို့ကိုသူတို့ Ranger ဖြစ်ဆုံးရှုံးရမယ်ဆိုတော့ဒါဝင်ခံခိုင်းတာအတူတူပဲ။ဒါဘလို့မှမဖြစ်နိုင်တဲ့ကိစ္စတကူ
Burma Human Rights Network UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကိုမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။အခုဒေတာရင်းသတင်းတွေဘက်ကိုအလှည့်ပေးပါတော့မယ်။ထိုင်းနိုင်ငံမှာဇူလိုင်လ16ရက်နေ့ကအစိုးရဝန်ကြီးများအဖွဲ့အစ်ဟာထိုင်းဘရင်ရှေ့မှောက်ကျန်းသစ္စာကျင်းပခဲ့ပါတယ်။မတ်လတည်းကျင်းပခဲ့တဲ့ရွေးကောက်ပွဲရလအရာထိုင်းစစ်ဖက်နဲ့ဆက်နွယ်သူတွေအရေးရှုံးနေကြတာဖြစ်ပေမဲ့အခုထိုင်းအစိုးရသည့်အဖွဲ့မှာအရင်စစ်အာဏာသိမ်းစစ်ကောင်းဆောင်ပရာယုတ်ချန်ဟိုချာပဲဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့အရွေးချယ်ခံရပါတယ်။ဝန်ကြီးချုပ်ကတိုင်းပြည်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့လည်းကြေညာခဲ့ပေမဲ့ဒီမိုကရေစီအရေးလှုပ်ရှားတဲ့ပါတီတွေကတော့စစ်အစိုးရက2014အာဏာသိမ်းအပြီးရေးဆွဲထားတဲ့ဒီထိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးတော့ပြန်နိုင်ဖို့ကြိုးစားနေကြတာပါ။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံကို9နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းပေါ်ပေါက်လာပြီလို့ဆိုပေမဲ့အာနာဟာအရင်တုန်းကလိုပဲစစ်တပ်နဲ့ရင်းနှီးသူတွေရဲ့လက်ထက်မှာရှိနေဆဲပါ။ဇူလိုင်လ16ရက်အင်္ဂါနေ့ကတော့ထိုင်းဘရင်မဟာဝဇီယာလန်ကောင်းရှိမောင်မှာအစိုးရဝန်ကြီးများအဖွဲ့တွေကကျန်းသစ္စာကျင်းပခဲ့ပါတယ်
။ข้าพระพุทธเจ้าพลเอกประยุทธ์จันทร์โอชานายกรัฐมนตรี အခုအသိရွေးချယ်လိုက်တဲ့ဝန်ကြီးများအဖွဲ့တာဝန်တွေမှထမ်းဆောင်ခင်ကျန်းသစ္စာချိန်ဆိုဖို့အတွက်အဖွဲ့ဝင်သက်36ယောက်ကိုဘရင်မင်းမြတ်ရှေ့မောက်ခါစား권ပြုဖို့ကျွန်တော်မျိုးပရာယုတ်ချံအိုချာပန်ကြားအပ်ပါသည
်ထိုင်းပြည်မဟာဝဇီရလံကောင်းကတော့ဝန်ကြီးများအဖွဲ့အနေနဲ့နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးအကောင်းဆုံးလှုပ်ဆောင်ဖို့ပြောကြားခဲ့တာပ
ါခေါ်ဟဲကနရတ္တမန္တရီနဲ့ရတ္တဘန်ได้มีกําลังใจ
ဝင်ကြီးများအဖွဲ့နဲ့အစိုးရတို့အနေနဲ့သူတို့ထမ်းဆောင်ရမယ့်တာဝန်ဝတ္တရားတွေကိုကောင်းကောင်းမွန်မွန်နဲ့မှန်မှန်ကန်ကန်ဆောင်ရွက်ဖို့ရဲစွမ်းတက်တည်ရောအာဏာပါရှိမယ်လို့ပြောလင့်ပါတယ်ဘယ်အလုပ်ကိစ္စမဆိုအတားအဆီးရှိတတ်တယ်လို့ဘယ်လုပ်ငန်းမဆိုအခက်အခဲတွေနဲ့ရင်ဆိုင်ရတတ်ပါတယ်အလုပ်တာဝန်ကိုထမ်းဆောင်ရင်ပြဿနာကိုဖြေရှင်းရတာဟာဓမ္မတာပါဒါမှလည်းနိုင်ငံရဲ့အခြေအနေအလိုက်အစဉ်ပြေပြေရပ်တည်သွားနိုင်မှာဖြစ်ပါတယ်
much la ရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့ပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့2014မှာအာနာသိန်းခေါင်းဆောင်ဖြစ်တဲ့စစ်တပ်အကြီးကဲပရာယုတ်ချန်အိုချာကပဲဒုတိယအကြိမ်ပြန်ပြီးအခုအစိုးရတဲ့ဖွဲ့မှာဝန်ကြီးချုပ်ဖြစ်နေတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ကျန်းသစ္စာချိန်ဆပွဲမတိုင်ခင်တနင်္လာနေ့ကတော့အခုခါမှာပြည်သူရွေးကောက်တင်မြောက်ထားတဲ့အစိုးရတဲ့ပေါ်ပေါက်လာပြီးဖြစ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့ဝန်ကြီးချုပ်ပရာယုတ်ကပြောကြားခဲ့တာပါ။
พี่น้องประชาชนที่เคารพรักครับบัดนี้ประเทศไทยได้เข้าสู่ขั้นตอนของการปกครองระบอบประชาธิปไตย
ดูดูจีเค้าเนี่ยมีพระมหากษัตริย์อ่ะอะกูส่วนเองภายใต้ซีเมนขันบิญสนิทเนี่ยอุ้ชุบแต่ดิโมคราซีနိုင်ငံတနိုင်ငံအနေနဲ့လူလူရွေးကောက်တင်မြှောက်ထားသူတွေနဲ့ဖွဲ့စည်းထားတဲ့လွတ်တော်တရက်ပေါ်ပေါက်လာပြီဖြစ်တယ်လို့လွတ်တော်လေပတ်ဖို့အစိုးရတရက်ကိုအတီးပြုတ်ပေးလိုက်ပါပြီနိုင်ငံတကာအမြင့်ဆုံးစံတွေနဲ့ใกล้ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေကလူလက်ခွင့်နဲ့ရပိုင်ခွင့်အများပြားကိုစောင့်ရှောက်မှုပေးထားပါတယ်။ဘယ်အထူးအာဏာကိုမှသုံးစရာမလိုပဲမပြေလည်သေးတဲ့ပြဿနာတွေကိုဒီမိုကရေစီလုပ်ငန်းစဉ်တွေနဲ့ဖြေရှင်းသွားမှာဖြစ်ပါတယ်
။ထိုင်းနိုင်ငံရဲ့အခြေအနေဟာရွေးကောက်ပွဲအပြီးမှာပုံမှန်ပြန်ပြီးဖြစ်လာပြီလို့လည်းဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်။ထိုင်းနိုင်ငံမှာမဲဆန္ဒရှင်52တန်းဟာအောက်လွှတ်တော်အမတ်နေရာ900အတွက်မဲပေးချရတာဖြစ်ပြီးအမတ်နေရာ350ကတရက်ရွေးကောက်တာဖြစ်တယ်လို့ကျန်နေရ150ကလူလူကြိုက်တဲ့ပါတီကိုရွေးချယ်ရတာဖြစ်ပါတယ်အထက်လွှတ်တော်အမတ်နေရ250အတွက်တော့ထိုင်းစစ်တပ်ကပဲရွေးချယ်ခဲ့တာပါဒါကြောင့်ရွေးကောက်ပွဲမှာအတိုက်ခံပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့ဒီလွှတ်တော်နှစ်ကပြန်ပြီးရွေးချယ်လိုက်တဲ့ဝန်ကြီးချုပ်ကတော့စစ်တပ်အကြိုက်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးပရာယုတ်ပဲပြန်ပြီးအရွေးခံရတာဖြစ်ပါတယ်ထိုင်းနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကလည်း2014စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်အလို့ကျရေးဆွဲထားတာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရေစီရေလှုပ်ရှားတဲ့အတိုက်ခံပါတီတွေကအခုခါမှာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးကိုထိတ်တန့်ဦးစားပေးဖြစ်နေလှုပ်ဆောင်ဖို့ပြင်နေကြပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေမှာရှိတဲ့ပြဋ္ဌာန်းချက်296ခုတည်းကစစ်တပ်ကိုဆက်ပြီးအာဏာခံမြဲအောင်ချမှတ်ထားတဲ့ပြဋ္ဌာန်းချက်နှစ်ခုကိုပြင်ဆင်နိုင်ဖို့အတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့အတိုက်ခံတွေကပြောပါတယ်ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ထိုင်းစစ်တပ်ကရွေးချယ်ထားတဲ့အထက်လွှတ်တော်အမတ်တွေကအနည်းဆုံး3ပုံ2ပုံရဲ့အထောက်ခံချက်ကိုရယူဖို့လိုတာတော့ဖြစ်ပါတယ်ထိုင်းနိုင်ငံတိုးတက်ဖွံ့ဖြိုးရေးဆိုင်ရာစီမံခန့်ခွဲရေးအမျိုးသားသိပ္ပံ NIDA ကနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းတွေအရဆိုရင်တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီနည်းလမ်းမကျသလိုအထူးသဖြင့်ပြဋ္ဌာန်းချက်အမှတ်292ကိုပြန်လည်ပြင်ဆင်ဖို့အတွက်လှုပ်ဆောင်ရမယ်လို့ယုံကြည်ကြပါတယ
်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view တွေကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုး၎ ှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်။ VOA American အသံရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးကပြန်လည်ထုတ်လွှင့်အစီအစဉ်မှာတော့
ဒီတနေ့ theme ကိုပဲလူ 9,000 ကျော်လောက်ကိုဖမ်းမိတယ်ဒီနှစ်လတွန်းတော်တော်မှာပဲအချိန်20လောက်ဒီလိုဒီပုံကူတာတွေလာတရားမုံဝင်ရောက်လာတာတွေကို
မြန်မာပြည်တွင်အလုတ်လက်မဲ့နဲ့လှုပ်အားကနေပါလွန်းလာကြောင်းပြပထွက်အလုတ်လှုပ်ကြရသူတွေရင်ဆိုင်ကြုံတွေ့နေရတဲ့အန္တရာယ်တွေနဲ့အခက်အခဲတွေအကြောင်းဆွေးနွေးထားတာနားဆင်ကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်တွေရဲ့အာပေါ်မပြည့်ဒေါ်လာလာတန်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။အိန္ဒိယစူရကမြန်မာရေတပ်ကိုပြည်တွင်းထုတ်တော်ပီဒိုပထမအတုကိုပို့ဆောင်ပေးခဲ့တဲ့ဆိုတဲ့ကောင်းကြီးနဲ့ The Diplomat သတင်းစာမှာ Ankit Pandey ရေးသားတဲ့ဆောင်ပါကနေပထမအဦးဆုံးကောက်နှုတ်တင်ပြလိုပါတယ်။ TLA လို့တို့ကောက်ခေါ်တဲ့ခင်မီအပေါ်စားဆိုင်နာတော်ပီဒိုတွေကိုပြီးခဲ့တဲ့သတင်းပတ်ဇူလိုင်လ7ရက်နေ့ကပို့ခဲ့တာဖြစ်ပါတယ်။ဒေါ်လာ 38.6 တန်းခန့်တန်ဖိုးရှိတဲ့ဒီစာချုပ်ကိုနေပြည်တော်နဲ့ညူဒေလီကြား2019မတ်လကချုပ်ဆိုခဲ့တာဖြစ်ပြီးဒါဟာနိုင်ငံစစ်ပယ်ဆက်ဆံရေးမှာအဓိကကျတဲ့ဖြစ်ရဖြစ်ပါတယ်။ဝန်ကြီးနာရင်တာမိုဒီလက်ထက်အိန္ဒိယအစိုးရအနေနဲ့အရှေ့တောင်အာရှနဲ့အရှေ့အာရှနိုင်ငံများကိုရည်စူးပြီးအရှိမျော် policy အရမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုဦးစားပေးခဲ့တာဖြစ်ပြီးနိုင်ငံတို့ဟာလုံခြုံရေးနဲ့ကာကွယ်ရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။အိန္ဒိယရေတပ်ဟာမြန်မာရေတပ်ကိုဤပညာပိုင်းလေ့ကျင့်ရေးပိုင်းနဲ့အရေးအသွေးမြင့်တည်ရေးပိုင်းမှာအထောက်အကူပေးခဲ့တာဖြစ်ပါတယ်။တစ်ဖက်မှာတော့တရုတ်ကမြန်မာကာကွယ်ရေးမှာမိဖက်နိုင်ငံဖြစ်အိန္ဒိယကိုကြော်ပြီးဆောင်ရွက်နိုင်ခဲ့တဲ့အနေအထားရှိတာကြာပြီဖြစ်ပါတယ်။ဒုတိယကတော့ရုရှားနဲ့ဆိုဗီယက်ယူနီယံဟောင်းပြည်နယ်တွေပဲဖြစ်ပါလေ။အိန္ဒိယရဲ့ပထမအဦးဆုံးပြည်တွင်းထုတ် TLA ဆိုင်နာအပေါ်စားတော်ပီဒိုတွေဟာရေငုပ်သင်္ဘောတွေကိုတိုက်ခိုက်ဖို့တီထွင်ထားတာဖြစ်ပါလေ။အိန္ဒိယသိပ္ပံနဲ့နည်းပညာတခွဲကန်းနဲ့ကာကွယ်ရေးသုတေသနနဲ့ဖွံ့ဖြိုးရေးအဖွဲ့အစည်းကပူးတွဲထုတ်လုပ်ခဲ့တာဖြစ်ပါလေ။ဆိုင်နာတော်ပီဒိုတွေကိုမြန်မာရေတပ်ဟာပထမအဦးဆုံးအိန္ဒိယမဟုတ်တဲ့ရေတပ်အဖြစ်အသုံးပြုခွင့်ရမှာလည်းဖြစ်ပါတယ်။မြန်မာရေတပ်ဟာမကြသည့်မီနှင်းများကတိုးချဲ့ခဲ့တာဖြစ်ပြီးနိုင်ငံမှာကြီးတက်ပြီးဒုတိယစစ်အင်အားအကြီးမားဆုံးလည်းဖြစ်ပါတယ်။မြန်မာရေတပ်မှာစစ်သင်္ဘော၅စီးသာရှိပေမဲ့ကင်းလေသင်္ဘောတွေနဲ့ကန့်တဲ့ရေရင်တွေအများအပြားရှိကြောင်းလည်းဆောင်းပါးမှာဖော်ပြထားပါတယ်။
ဇူလိုင်လ16ရက်နေ့ထုတ် New Mandala Online သတင်းစာမှာဆောင်းပါးရှင်အောင်ဟင်းရေးတဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့အားနည်းချက်ဟာမြမပြီကောင်းဖို့လားဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်ပုဒ်ပြောပြချင်ပါတယ်။ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ဒီမိုကရေစီရေးရာအကြောင်းပြည်ရင်းမာရောပြပမှာပါအလေးအနက်ထားဆွေးနွေးမနေကြတာဟာတမျိုးထူးနေတယ်လို့ရေးပါတယ်။ အလုံးအစိုးရဖက်ဒရယ်ပြည်ထောင်စုစနစ်စီဦးတည်နေတဲ့ဆိုတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာလည်းအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဤလေးဆွဲနေပြီးခီးမပေါက်နိုင်ဖြစ်နေပါတယ်တဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းပဲရိုဟင်ဂျာဒုက္ခသည်တွေအရေးကိုဇန်းတင်နေကြပြီးလူခွင့်ရေးနိုင်ငံသားအခွင့်အရေးတွေအတွက်စိုးရိမ်နေကြပါတယ်ဖက်ဒရယ်စနစ်လူခွင့်ရေးနိုင်ငံသားဖြစ်မှုဆိုတာတွေအလုံးဟာအရေးကြီးပေမဲ့အကုန်လုံးကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းမှုဆိုတဲ့လက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့အများဆုံးသက်ဆိုင်နေပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရဒီမိုကရေစီစနစ်အခြေချထူထောင်ဖို့ပြည်ခိုင်ပြိုးပါတီအနေနဲ့ထူးချွန်ပြောင်မြောက်တဲ့အခမ်းကဏ္ဍကနေပါဝင်နိုင်ဖို့လိုပါလိမ့်မယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအာဏာလွှဲပြောင်းယူတဲ့ပါတီကလောက်ကန်နိုင်စွာနေပါနေရင်တိုင်းပြည်အတွက်အန္တရာယ်ကြီးတယ်ဆိုတာတခြားတိုင်းပြည်တွေရဲ့ဖြတ်သန်းမှုတွေကမီးမောင်းထိုးပြနေပါတယ်။အာရှတိုက်တွင်ဒီမိုကရေစီအသွင်ကူးပြောင်းမှုမှာအာဏာလွှဲပြောင်းယူရတဲ့ပါတီအနေနဲ့စီးပွားရေးပိုင်းမှာကောင်းကောင်းကင်တွယ်ဖြစ်ရှင်းနိုင်ဖို့နဲ့ပါတီအကောင့်ခိုင်မာမှုကလည်းအရေးကြီးပါတယ်။စစ်တပ်ကမြန်မာနိုင်ငံကိုဓာတ်ရိုက်အုပ်ချုပ်နေတာဖြစ်ပြီးအာဏာရပါတီကတဆင့်ကင်တွယ်ထိန်ချုပ်နေတာမဟုတ်ပါဘူး။ဒါကြောင့်ပြည်ခိုင်ဖြိုးပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာမဲသားရဖို့အတိတ်ကလုပ်သလိုနားလည်ပါရိုက်အလုပ်မျိုးပေါ်မှာမှီခိုနေလို့မရနိုင်ပါဘူး။လူလူရဲ့စိုးရိမ်ပူပန်မှုတွေဟာကြဲကြဲပြန့်ပြန့်ကြန့်ရှိနေပါသေးတယ်။ပြည်ခိုင်ပြိုးပါတီအနေနဲ့အကောက်ခိုင်မာတဲ့ပြည်သူလူလူရဲ့စိုးရိမ်တော့ကတွေကိုကိုစားပြုပြီးလူမှုအတိုင်းဝိုင်းမှာဖြစ်ပျက်သမျှအရာရာကိုချိတ်ဆက်ပေါင်းဆက်ပေးနိုင်တဲ့အာဏာရပါတီဖြစ်စေအတိုက်ခံပါတီဖြစ်စေတရဝင်ရက်တီနိုင်စွမ်းရှိတဲ့ပါတီဖြစ်ရမှာဖြစ်တဲ့အကြောင်းနဲ့2020မှာပြည်ခိုင်ဖြိုးပါတီကရော့တီရော်ရဲနဲ့လုံနိုင်စွမ်းရည်နေပါနေမယ်ဆိုရင်တော့ဒါဟာလက်ရှိအာဏာရ NLD ပါတီနဲ့တခြားတိုင်းရင်းသားပါတီတွေကစစ်ဖက်နဲ့ဓာတ်ရိုက်ချိတ်ဆက်သွားပြီးပြည်ခိုင်ဖြိုးပါတီဟာဘေးဖယ်ခံရတဲ့အဖြစ်ကိုရောက်သွားနိုင်ကြောင်းရေးသားထားတဲ့ဆောင်းပါးကို New Mandela Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်
VOA ရဲ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေဖြစ်ပါရရှင်အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလတန်းကအစီအစဉ်ပို့ချထားပါရရှင
်ဒီကိမ်းနဲ့တင်ပြမယ် Idiom အသုံးကတော့
Chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းကCHIP chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် ON on ကအပေါ်မှာ YOUR ယောအသင်ဤ SHOULDER shoulder ကပခုံးဆိုတော့စခွိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဆစ်သက်လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်စခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပုံပေါ်မှာတင်းပြီးတတိရှိရင်ပုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြာကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးပဲနဲ့ဒေါသထွက်တယ်လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့ဆောင်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ငနေသားကဘာဖြစ်နေတာလဲဗျ ဒီထားနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မကြည်မနှက်ဖြစ်နေတဲ့လူသားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
He's got a chip on the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချခဲ့တာပါရှင်။အခုတော့ကိုဇော်ဝင်းလှိုင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြရပါအောင်ပါရှင်။
ပြည်ထောင်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ဒီကနေ့တော့ကျွန်တော်တို့မြန်မာရွှေပြောင်းအလုပ်သမားတွေအရေးကိုဆွေးနွေးကြမှာဖြစ်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေထဲမှာတရားမဝင်ရောက်နေကြတဲ့မြန်မာနိုင်ငံအလုပ်သမားတွေအများအပြားဟာအတုတ်လိုက်အတုတ်လိုက်ဆိုသလိုပဲအဖမ်းခံရတဲ့သတင်းတွေဆက်တိုက်ဆိုသလိုပြန်ပြီးတော့ကြားနေရပါတယ်ဒါကိုကြည်ကြည်အားဖြင့်တိုင်းပြည်စည်းဝါးအခြေအနေဟာအောက်ခြေလူထမ်းစားတွေအတွက်ခဏိအချိန်ထိအထောက်အကူမပြုသေးဘူးဆိုတာကတော့သိသာပေါ်လွင်နေပါတယ်အစိုးရစနစ်တွေပြောင်းသွားပေမဲ့လည်းဆင်းရဲမွဲတေမှုတွေကိုခါစီခံနေကြရပြီးပြပကိုအလုတ်ထွက်လုနေကြရတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတချို့တွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့အဓိကပါဝင်ဆွေးနွေးဖို့အတွက်ရောင်ကြီးဥလုသမအဖွဲ့ယုံကမဲဆာယုံတာဝန်ခံဦးမိုးကျော်နဲ့နောက်ပဲခူးတိုင်းဒေသကြီးလွတ်တော်မှာအလုသမားကြီးရအကြံပေးဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဦးရဲနယ်ဝင်းတို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်တခြားပါဝင်ဆွေးနွေးကြမဲ့သူတွေလည်းလေလိုင်းပေါ်မှာရောက်နေပါပြီဒီအကြောင်းအရာကိုကျွန်တော်တို့ရဲ့ Facebook ဆောင်မြင်တာကနေစာနဲ့ရေးပြီးတော့ပါဝင်ဆွေးနွေးထားကြတာတွေလည်းအများအပြားရှိနေပါတယ်ဒါတွေကိုလည်းကျွန်တော်တို့အချိန်ရသလောက်ဖတ်ပေးသွားပါမယ်အခုပထမဆုံးတော့ကျွန်တော်ဦးမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျဦးမိုးကျော်ကြားပါလားခင်ဗျကြ
ားပါတယ်ခင
်ဗျဟုတ်ကဲ့ဦးမိုးကျော်ရေတလနလအတွင်းမှာကိုပဲထိုင်းနဲ့မလေးမှာမြန်မာနိုင်ငံသားတွေအဖမ်းခံရတာအတော်လေးကိုစိတ်လာသလိုပဲကျွန်တော်တို့တွေ့နေရပါတယ်ဦးမိုးကျော်ကအခုထိုင်းမှာဒီမြန်မာနိုင်ငံအလုပ်သမားတွေအရေးကိုကူညီဆောင်ရွက်ပေးနေတယ်ဆိုတော့အဲ့ဒီအခြေအနေလေးတွေကိုကျွန်တော်တို့အရင်ဆုံးအချင်းယုံပြောပြပေးလို့ရမလားခင်ဗျာ
အော်ကျွန်တော်တို့လမ်းမီရဲ့သတင်းချက်တွေဒီရသလို့ရှိရင်ဇွန်ဇူလိုင်ပေါ့နော်နှစ်လအတွင်းမှာကိုပဲထိုင်းနိုင်ငံတောင်ပိုင်းမှာပေါ့နော်တရားမဝင်နိုင်ငံသားတွေကိုဆဲစည်းတာတွေအလားတိုက်စုလို့ပဲအကြာနေရပါတယ်ကျွန်တော်တို့ခုနောက်ဆုံးသိရတဲ့အခြေအနေရသလိုရှင်ထိုင်းကနေပြီးတော့တာဝန်ရှိတဲ့လူတွေတရားဝင်ကြေညာထားတာသလိုရှင်ဒီတစ်နှစ်ထဲမှာကိုပဲလူ 9,000 ကျော်လောက်ကိုဖမ်းမိတယ်ဒီနှစ်လတွန်းတော်တော်မှာပဲအချိန်20လောက်ဒီလိုဒီပုံကူးတာတွေအလားတရားမဝင်ရောက်လာတာတွေကိုဆန်းစီရေးယူရတယ်လူတို့သိရပါတယ်ကြာအလားသလိုရှင်ဟေးပြောမယ်ဆိုလို့ရှိရင်အခုကာလကတော့ဒီခုနလပိုင်းထဲမှာဆိုလို့ရှိရင်တော့ထိုင်းနိုင်ငံရဲ့အခြေအနေရသလိုရှင်2018မှာလည်းသူတို့ဒီတက်တန်းကုန်ဆုံးတဲ့အလုပ်သမားတွေပြီးပြီဆိုလို့ရှိရင်ဗက်တက်တန်းဗီဇာတက်တန်းစတဲ့တက်တန်းတူအောင်တဲ့ကာလတွေမတိုင်ခင်လေးတွေမှာဒီလိုမျိုးတရားမဝင်တဲ့အလုပ်သမားတွေနောက်တစ်ခါကျအထောက်ထားမဲ့အလုပ်သမားတွေကိုဖန်ဆီးရဲ့ဟလာဒီ operation တွေရှိတတ်တဲ့လာလာလေးတွေရှိပါတယ်2018ဥစားလာဒီဝိုင်းလာတွေထဲမှာလည်းဒီလိုဖက်စီတာတွေနေရင်းဒေတာကိုပြန်ပို့တဲ့ပြန်ပို့ခံတဲ့အလို့သမားတွေရှိခဲ့ပါတယ်ကြ
။ဟုတ်ကဲ့ခင်ဗျ။ဟု
တ်ကဲ့ပါ
။ဟုတ်ကဲ့။ဒါဟာတရားဝင်စာအုပ်နဲ့ MOU အရသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာအလို့သမားတန်းနဲ့ချီရှိနေတဲ့အပြင်ကိုဒါအဲ့ဒီတရားမဝင်ရောက်နေကြတဲ့လူတွေနောက်ထပ်လည်းတန်းနဲ့ချီအောင်မထင်နဲ့အဲ့ဒီလောက်အရေးအတွက်ကလည်းခမန်းကြီ
း။ဟုတ်ကဲ့ခင်ဗျ။ခမန်းကြီးပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ခုပြီးခဲ့တဲ့ရက်ပိုင်းအတွင်းကထိုင်းအလို့သမားဝန်ကြီးဌာနကအရာရှိတယောက်ပြောတာဆိုလို့ရှိရင်သူတို့နိုင်ငံထဲမှာနိုင်ငံခြားသားအလုပ်သမားပေါ့နော်ကမ္ဘောဒီးယားမြန်မာပါဝင်ကမ္ဘောဒီးယားနဲ့လာအိုနိုင်ငံအလုပ်သမားတွေစုစုပေါင်းဒီလူသားတွေအပေါင်းပေါ့၃တန်းကျော်ရှိရလို့ပြောပါတယ်ဒီထဲမှာအများစုကကျွန်တော်မြန်မာရှုဆောင်အလုပ်သမားတွေအများစုကရောအလုပ်လုပ်နိုင်နေတာလို့သူကဆိုပါတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်လက်တန်းခွဲကျော်နဲ့၃တန်းကျော်လောက်ဝင်ရောက်လုပ်နိုင်နေတာရှိတယ်အဲ့ဒီထဲမှာအချို့တရားလက်မှတ်တွေအထောက်အထားတွေပြည်စုံမရှိတဲ့အလုပ်သမားတွေလည်းလောက်ကနေရမှုကိုမျိုးတွေရှိတယ်လို့သိရပါတယ်ဗျာဒီအချင်းမျိုးတွေဆိုရှိပါတယ်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ကျေးဇူးတင်ပါတယ်ကျွန်တော်အခုတခါဦးရဲနိုင်ဝင်းကိုလည်းအလဲပေးခြင်းပါတယ်ခင်ဗျာဦးရဲနိုင်ဝင်းလေးလိုက်မှမှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါခင်ဗျာ
ဟုတ်ကဲ့ဦးရဲနိုင်ဝင်းဟာလည်းဟိုအရင်တုန်းကတည်းကမြန်မာနိုင်ငံထဲမှာဒီအလုပ်သမားအခွင့်အရေးတွေကိုတောက်လျှောက်ကူညီလှုပ်ဆောင်ပေးခဲ့တဲ့သူတူဖြစ်တယ်လို့အခုလည်းဘုကိုတိုင်းဒေသကြီးလွတ်တော်မှာအလုပ်သမားရေးနဲ့ပတ်သက်ပြီးတော့အကြံပေးတာဝန်ယူပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတိုင်းပြည်စည်းပွားမကောင်းရင်တော့ထုံးစံအတိုင်းကိုယ်နိုင်ငံကလူတွေပြပမှထွက်ပြီးအလို့လုကြတာလူမျိုးဖြစ်နေတာဟုတ်ဆိုတော့ကျွန်တော်တို့နိုင်ငံနေမကဘူးဒေတာရင်းကတခြားနိုင်ငံတွေမှာလည်းစောစောဦးမှုကျော်ပြောသလိုကမ္ဘောဒီးယားတို့ဘာတို့ကလည်းထိုင်းဘက်မှာလာပြီးလုကြတဲ့သူတွေလည်းရှိတာပဲလေနောက်အာဖရိကတို့အရှေ့အလယ်ပိုင်းတို့ကလူတွေလည်းထွက်နေကြတာပဲနောက်အရှေ့ဥရောပတိုက်ကလူတွေလည်းနောက်ဥရောပတိုက်ကိုသွားပြီးတော့အလို့လုနေကြတာပဲဆိုတော့ရွှေပြောင်းလုသမားဘွားတွေနဲ့သူတို့လည်းလုနေကြရတာပဲဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီထက်မှအတော်လေးဆိုးနေသလားလို့ပါတန်အင်းဒီချင်းနိုင်ငံတစ်ခုထဲမှာလည်းကိုတန်နှစ်တန်းလောက်ဝန်းကျင်လောက်အနည်းဆုံးရှိနေတယ်ဆိုတော့ဒီမြန်မာနိုင်ငံမှာကဥယျာဉ်နယ်ဝန်ကြီးဟိုအလောက်ကင်ဖန်တီးပေးနိုင်မှုအားနေနေတာလားလောက်အားကနေတာလားမြန်မာနိုင်ငံသားတွေအဓိကထွက်ရတဲ့အကြောင်းရင်းကတော့အဓိကတော့စီးပွားရေးပေါ့လေဆိုတော့ဘယ်ဟာကိုကျွန်တော်တို့အခြေပြုပြီးပြောလို့ရမလဲ
တော့ရင်တော့ဒီအလောက်ကင်ဖန်တီးပေးမှုကလည်းတစ်ခါကအားနေတာပါတယ်ဒါလောက်ကလာကနေရတယ်ပါဒီနှစ်ခုတုန်းကတော့ဆက်ဆက်ပါတယ်ဒါပေမဲ့လို့ဒီအစိုးရပြတ်တက်လာပြီးတော့အင်ဂျင်ဒီအစိုးရလက်ထက်မှာအဆမှုဆုံးနေမှာပဲဒီ CMB လို့ပေါ့အထက်ကျုပ်လုပ်ငန်းလေးမှာဆိုရင်ဒါလုပ်ကံသူ5သိန်းလောက်သူတို့ဖန်တီးပေးနိုင်တယ်ပေါ့ဒါပေမဲ့လို့တကယ်တမ်းလုပ်လို့ခြင်းတဲ့အခြေအတွက်ကအများကြီးဖြစ်နေတယ်ဆိုတော့
ဖြစ်ရင်အကြောင်းရတော့ပါလို့ဆိုတိုင်းပြည်ရဲ့တကယ်ဟိုလေယာဉ်လေယာဉ်ပြဿနာပေါ့လေယာဉ်လူပြဿနာကိုအဲကျွန်တော်မဖြစ်ချင်းပြနိုင်ဘူးလေသမားတွေပုံပုံဆင်းရလာတဲ့အချက်လေးတွေထိုက်လာတယ်အဲ့ဒီကနေပြီးအလုံးလက်မဲ့ကြီးအများကြီးဖြစ်ပေါ်လာတယ်ပေါ့အဲ့ဒါဒီလူပြားတွေကိုဝင်လာတဲ့အလုံးသမားတွေအနေနဲ့ကြာလဲပြန်ကြည့်လို့ရှိရင်ဒီလူပြားတွေရဲ့လက်ရှိတက်မှုစုံတွေမှာအလုံးအများဆုံးပြနေတာကမိန်းကလေးလူသမားတွေကိုဖြစ်ပြီးတော့ဒီလူပြားလူသားတွေကအများအားဖြင့်အလုံးကိုင်မရှိကြတော့အဲ့ဒါအဲ့ခါကျတော့ဒီလူငယ်လူရဲတွေကအများအားဖြင့်တော့ဒီပြပကိုဆွတ်လုချင်တဲ့အားမျိုးတွေကြည့်ကြတယ်တရားဝင်နေပြီးရောတရားမဝင်နေပြီးရောပြပြမှုတွေကအများကြီးဖြစ်နေတာပေါ့
ဟုတ်ကဲ့ခင်ဗျဆိုတော့အခုမြန်မာဦးရဲနိုင်မိုးကတော့အရင်တုန်းကတော့ဒီတနင်္ဂနွေလုံးအတိုင်းတာနဲ့အလုပ်သမားအကြီးတွေဆောင်ရွက်ပေးဘူးတယ်ပေါ့နော်ဆိုတော့ဟိုအခုလက်ရှိမှာတော့ဘကိုးတိုင်းဒေသကြီးပေါ့ဆိုတော့မြန်မာနိုင်ငံမှာဒီအစိုးရဘက်ကကောဒီအလုပ်ကင်ဟိုပါပေါ့ဒီဟိုစီးပွားအဖွံ့ဖြိုးမှုကိုစီစဉ်နေနေရမှာအလုပ်ကင်ဖန်တီးမှုဘာဆိုတခြားနိုင်ငံတွေမှာကျွန်တော်တို့လေ့လာကြည့်လို့ရှိရင်အလုတ်ကင်ဖန်တီးပေးနိုင်မှုဟာတော်တော်လေးအရေးပါတဲ့အခက်အခဲမှာရှိတယ်လေအစိုးရတိုင်းအစိုးရတိုင်းအတွက်ဒါမှလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဟောတည်ငြိမ်အေးချမ်းမယ်ပေါ့နော်ဆိုတော့အစိုးရပြောနေတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တည်ငြိမ်အေးချမ်းမှုလို့ဆိုတာလက်ရှိအစိုးရရောနောက်ပြီးခဲ့တဲ့အစိုးရတွေရောတောက်လျှောက်ပြောလာပေးမယ်လေအဲ့ဒီဟာရဲ့အဓိကအခြေခံဖြစ်တဲ့အလုတ်ကင်ဖန်တီးပေးရေးဆိုတာကိုအကောင့်ထဲမဖော်နိုင်တော့အခုပြဿနာတွေကအခုလိုဇက်တိုက်ဖြစ်နေတာပေါ့နော်သူများနိုင်ငံရောက်တော့ကိုယ်နိုင်ငံသားတွေအနေခံရတယ်ဆက်ဆရာကောင်းတယ်အမှန်မှန်ကတော့ချက်တတ်မယ်ဆိုရင်တော့လေဆိုတော့အဲ့ဒါဘာကြောင့်လဲဟိုအစိုးရတွေစဉ်းစားတဲ့နေရာမှာအခုဦးရဲနိုင်မိုးဝင်းကဒီဘကိုးတိုင်းဒေသကြီးလွတ်တော်နဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံနေရတာသူတို့ရဲ့စဉ်းစားပုံထဲမှာကောဒီအလုတ်ကန်ဖန်တီးမှုကဘလောက်အရေးပါတဲ့နေရာမှာရှိနေလဲ
အဓိကတော့ကျွန်တော်တို့ကဒီအလုတ်ကန်ဖန်တီးရေးဆိုတာကိုတီပါကနေရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်ရေးဥတည်ပြီးစဉ်းစားတာအဲ့တော့ရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်တဲ့နေရာမှာလဲတကယ်ပြည်ပြင်းလုံနိုင်သလားဆိုတော့ဒီနေ့မလုံနိုင်ဘူးပေါ့ကြာသူတို့ရည်မှန်းချက်ထားတဲ့အတိုင်းမလုံနိုင်ဘူးအဲ့ဒါကဝင်ရောက်လုတ်ကန်လာတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့အတူဒီအလုတ်ကန်တွေဖန်တီးပေးတဲ့နေရာမှာလဲပါဆိုဒီအလုတ်သမားတွေရဲ့အဲ့လိုအခြေအခံကဏ္ဍပေါ့နော်လောက်ခတို့လုပ်ငန်းဝင်အခြေအနေတို့ဒီရပိုင်ခွင့်တွေကိုဟုတ်လားပြည်ပြည်ကြီးနဲ့ဥပဒေနဲ့ညီရရှိအောင်တို့အကောင့်တွေမခေါ်နိုင်ဘူးဒါကဟိုတစ်ခါတော့ဒီပြည်လေးမှာအလုတ်ကန်တွေရတယ်ဆိုရင်တော့မလုံသမားတွေကကျေနပ်နေတာမဟုတ်ဘူးစားရတော့ရေးအစင်မပြေဘူးနေရေးထိုင်ရေးအစင်မပြေဘူးဒုက္ခနာစာတွေကတစ်ခါတော့တိတိတရတိုးတက်မလာဘူးတစ်ခါကလူနေမှုစိတ်ကြီးတက်လာတယ်ဒီအချက်တဲတွေကတော့ပြောမှဆိုရင်အစိုးရရဲ့အင်းနေရကတော့ဒီစီးပွားရေးမူဝါဒတွေကိုခိုင်မာမချနိုင်တာအချိန်တည်းမှာပဲဖြစ်နေတာကဘာလဲဆိုတော့ဒီအလုတ်သမားနဲ့ပတ်သက်တဲ့အခန်းကဏ္ဍကိုလေးနဲ့မထားတာလို့ပဲကျွန်တော်မြင်တယ်။ဒါကြောင့်လဲဆိုတော့ဒီကိစ္စကပြောမယ်ဆိုရင်ဒီနာဝတာနာအဖဒီလေးအစိုးရအစဉ်ဆက်ဆက်ကနိုင်ငံတကာရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ဖို့ပဲကြောင်းပေးပြီးသူတို့လုပ်ကြတာ။ရင်းနှီးမြှုပ်နှံမှုနဲ့ဒီပေါ်ပေါက်လာတဲ့တန်းတဲ့ချီရဲ့ချီရဲ့ဒီအလုတ်သမားတွေအခန်းကဏ္ဍကိုဖဲ့မစင်ပါဘူး။အဲ့ဒီကြေကနာမှာဒီလုံငန်းဝင်နေတာဒီရှင်းပြောလို့သားဆိုတာကဒီဘာမှမဟုတ်ဘူးဒီအခုရန်ကုန်လိုမြို့ပြကြီးတွေကိုတက်လာတဲ့လူတွေပါတယ်ဆိုဒီကကြီးလက်တွေတက်လာတဲ့လူတွေပါတယ်ကျုံတို့ကြားတို့တက်ရတဲ့ဒီစက်မှုစုံတွေရဲ့ဒီတကယ်ကျူးတော်တို့နေရာမျိုးတွေမှာစင်ရတာရက်ွက်တွေမှာဖြစ်တယ်လို့နေရတယ်အဲ့ဒါတချို့တွေရင်းပြီးရဆာအစင်ပြီးစားရတော့ရအစင်ပြီးတော့အင်းသေးကြီးအဲ့တော့အဆောင်သေးကြီးမြင့်တက်တဲ့ကျမ်းမာရေးဆောင်ချမှုတွေကမရှိဘူးတော့အဲ့ဒီအခြေအနေဒီဖြစ်ပေါ်နေတဲ့အခါကျတော့ဒီငုံငံမှုတွေအများကြီးဝင်လာလို့အလုတ်ကန်တွေအများကြီးရလာတယ်ဆိုရင်တော့အဲ့ဒီလုံသမားပေါင်းများစွာရဲ့နောက်ထပ်ပြဿနာတွေကဆက်လက်ဖြစ်ပေါ်နေပါဖြစ်ပေါ်နေရဆိုရင်လုံသမားတွေနေတဲ့နောက်ဆုံးကြတော့ပါလဲဆိုတော့ဒီကောင်းမွန်တဲ့နေရာတွေသူရှာဖွေပါလေအကြောက်ဖို့ပါဆိုတော့ဒီပြည်ရင်းမှာဆိုရင်တကယ်အများကြီးလုံသမားတွေလုံးမှုချင်တော့ဘာလဲဆိုတော့ဟို၄၅နှစ်လောက်လဲဒီလောက်ပဲ၁၀နှစ်လောက်လဲဒီလောက်ပဲအသက်တွေကလည်းကြီးသွားတယ်အဲတစ်ဖက်ကဘာလဲဆိုတော့ကြည့်ရင်သူတို့ဘဝပို့ထိုးတက်မလားအခုဒီဘက်မှာဆိုပို့ဆိုးတာကအသက်၂၅နှစ်ကျော်သွားရင်မိန်းကလေးတောင်မှအလုံးမခံရတဲ့ကိစ္စတွေဖြစ်ပေါ်လာတယ်ပေါ့နော်အဲတော့သူတို့ကဘာအာမခံချက်တော့မရှိဘူးဟိုထုတ်ပြောရရင်တော့အစိုးရအနေနဲ့ကလုံသမားကြီးရနဲ့ပတ်သက်တဲ့လက်တွေ့ကြတဲ့မူဝါဒတရားကိုခိုင်မာမာမချမှတ်နိုင်တဲ့ပြဿနာလို့ပဲကျွန်တော်ပြောချင်တယ်
။ဟုတ်ကဲ့ဒီဘက်မှာတော့ဟိုအသက်ကြီးသွားရင်ပြင်ဆင်ယူမှတော့စိုးရိမ်နေကြတဲ့လူတွေကပါဆိုတော့အလုံးလုံးနိုင်တဲ့သမျှအလုံးလုံးကြဖို့သူတို့ကတက်လိုက်တုံတုံလှုပ်ပေးနေတာကိုဒီဘက်ကအစိုးရတွေကတော့အဲ့ဒါတော့ကြွားချမှုရှိတာပေါ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးရနိုင်မိုးတခုနဲ့တခုကတော့ဆက်ဆက်နေတာပေါ့ဟိုရင်းနှီးမြှုပ်နှံမှုမရှိလို့အလုပ်ကိုင်းမရှိဆိုတော့လေဟိုအဲ့ဒါလည်းကိုအစိုးရကလည်းဒီဟိုပေါ့ SME တွေကိုကိုယ်နိုင်ငံတွေက SME တွေကိုမြေတောင်မြောက်ပေးရင်တော့တနည်းအားဖြင့်ဟိုအလုတ်ကိုင်းဖန်တီးကိုအထောက်အပြုမယ်ထင်ပါတယ်ဆိုတော့ကျွန်တော်အခုဟိုလေလိုင်းပေါ်ကိုတော်ရရှင်တူဖိတ်ခေါ်ချင်ပါတယ်မြန်မာနိုင်ငံကနေဝင်ဆွေးနွေးမဲ့ကိုချစ်မြင့်ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ခင်ဗျကိုချစ်မြင့်ရှိပါလားခင်ဗျဟု
တ်ရှိပါရှာကျွန်တော်တော့လက်တွေ့အခြေအနေပြောရရင်တော့တောင်းသားဆိုတော့လေသမားယာသမားတွေဆိုတော့အလုတ်သမားရေလေသမားရေရှိတဲ့မှာကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်ခိုဘက်ကဆိုရင်ကျွန်တော်တို့လုံသမားတွေကိုကျွန်တော်တို့လေသမားတွေကယာစီတိုင်းမှာဟိုလုပ်ငန်းဝင်မှာတုံးနေရတယ်အခုတော့ကျွန်တော်တို့ဥပမာ ဟိုစပားဆိုရင်ရိတ်သိမ်းချွေလေးစက်တွေပေါ်လာတယ်ရက်ဒီရွာတွေမှာကျွန်တော်တို့ဝယ်နိုင်လာတယ်အဲ့ကြတော့ကျွန်တော်တို့အလုပ်သမားတွေကအခုတော့လဲမရရတော့ဘူးဟိုအဲ့လိုအစာရှိတဲ့ပြင်ကျွန်တော်တို့လူနဲ့လောက်ရတဲ့အလုပ်တွေကမရှိတော့ဘူးအဲ့ဒီမှာလူသမားလူကန်စားအလုံးမရှိတော့ပဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဝင်ငွေကိုယ့်တက်တာတယ်ဆိုတော့အင်ဂျင်နိုင်ငံတွေကိုတွားကြလာကြတယ်အဲ့ကြတော့ဆရာကျွန်တော်အလုပ်ရှင်လူသမားကတော့နှစ်ဦးလုံးကတော့ဟိုအကျိုးရှိမှဖြစ်မှာလေကျွန်တော်တည်တဲ့လောက်ဆိုရင်မြန်မာနိုင်ငံအစိုးရအနေနဲ့လူသမားတွေကိုနိုင်ငံခြားမထွက်စေခြင်းကိုယ့်ပြည်မှာကျွန်တော်တို့အခြေခံလျက်စမီးတို့ဟိုနိုင်ငံခြားလာရောက်ရင်းနှီးညွှန်နှံမဲ့ပုဂ္ဂိုလ်တွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်တဲ့ဥပဒေတို့အဲ့ဒီလိုလုပ်ပြီးစင်ပြေလိမ့်မယ်လို့ထင်နေဆရာဦးဆရာကျွန်တော်တို့ဘာလို့လဲဆိုတော့ဒီမှာလည်းကျွန်တော်တို့ကအလုပ်သမားတွေကျွန်တော်မြန်မာနိုင်ငံအခြေခံစင်ရသားတွေကသူများနိုင်ငံမသွားဘဲနဲ့သူများနိုင်ငံအနေငယ်သောစက်ယုံလုပ်ယုံတွေလုပ်ငန်းရှင်တွေကကျွန်တော်တို့နိုင်ငံမှာဆိုရင်လူသမားတွေလည်းမိသားစုနဲ့ဥမကွဲတိုင်းပြည့်နေရထိုင်ရစင်ပြေမှာပေါ့ဆရာဒါပါပဲဆရာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုရဲနိုင်ဝင်းကိုကျွန်တော်တလက်ပြန်ဖိတ်ခေါ်ချင်ပါတယ်လေလိုင်းပေါ့အစစကိုချစ်မြင်ပြောသွားတဲ့ကိစ္စပေါ့နော်ကျွန်တော်တို့လည်းအရင်ကဒီကဏ္ဍမျိုးမျိုးမှာဒီလေယာကဏ္ဍမှာလူတွေရှားသွားတဲ့ကိစ္စကိုကျွန်တော်ဆွေးနွေးပြောဆိုဘူးပါတယ်ဆိုတော့အခုကလေအခုအလုပ်သမားတွေဘက်ကပြောနေတာကတော့လေယာကွင်းမှာစေရန်တရားတွေဝင်လာတော့သူတို့အလုပ်လုပ်ဖို့လို့ဟိုပေါ့လို့အကနေသွားတာအပဝင်ပေါ့လုပ်ဖို့နေရာဟိုအလုပ်လုပ်ဖို့အခွင့်အရေးနည်းသွားတာပေါ့နော်။နောက်တခြားတခါလေသမားတွေဘက်ကပြန်ပြောတာလဲလေရာမြေလုပ်ငန်းတွေမှာလူတွေကမရှိကြတဲ့အခါကျတော့သူတို့လည်းအခက်အခဲရှိရတယ်ဆိုတဲ့အတိုင်းမျိုးကျွန်တော်တို့ပြန်ကြ။အဲ့လိုမျိုးအပြန်အလှန်ဖြစ်နေတယ်နှစ်ဖက်စလုံး။ဆိုကိုရဲနိုင်မို့ကကိုရဲနိုင်ဝင်ဘလို့လေးလာမိတော့ဟိုလေယာကန္တာကတော့မြန်မာနိုင်ငံအတွက်အရေးပါတဲ့အခန်းကဏ္ဍလို့ဖြစ်နေတာ။ဟု
တ်ကဲ့။အဲဒီကြတော့ဒီဟိုလေယာကန္တာရဲ့ဒီမှာတကယ်ဟိုပြဿနာကဟိုပြင်းမပြဿနာပေါ့ဗျာပြင်းမပြဿနာ၄ရက်လို့ကျွန်တော်ကမြင်တယ်ဒီကြတော့ဒီလေယာဆိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ဒီကြပြီးရပြီးအာမခံရရှိတဲ့ဥပဒေတည်းကျွန်တော်တိုင်းမှာခိုင်ရမှာမရှိဘူးအဲဒါမှဒီနေ့ချိန်ကြီးဒီတိညာတိပြဿနာတွေကျွန်တော်တို့မဖြေရှင်းနိုင်ဘူးနောက်တစ်ခါပါလဲဆိုလေသမားတွေမှာအရင်နည်းမလုံတော့တဲ့ပြဿနာဒါတို့လည်းကျွန်တော်မဖြေရှင်းနိုင်ဘူးအဲဒါကပေါ့ပြီးညာစီမပြည့်နေတဲ့ပြဿနာဈေးကွက်ပြဿနာပေါ့နောက်ဤပညာဒီပြဿနာ၄ရက်ကိုကျွန်တော်ပုံမှန်ကမှဖြေရှင်းနိုင်ဘူးဆိုရင်တော့ဒီလေယာလုပ်ငန်းခွင့်ပြုရေးကဖြစ်မလာနိုင်ဘူးအဲ့လေယာလုပ်ငန်းဝင်တွေမှာလေသမားရှားသွားတယ်ဆိုတော့လေယာလုပ်ငန်းဝင်ကလေသမားလူဟာကဒါတကယ်စစ်တမ်းတွေရဆိုရင်နိုင်ငံတကာနဲ့ချိန်တိုင်းဟိုလူဟာက100ဒေါ်လာလောက်ပဲရှိတယ်ပေါ့ဗျာအဲ့လောက်နဲ့ကရက်တီလို့မရဘူးเนาะနောက်တစ်ခါဒီလေယာသမားတွေအနေနဲ့ကဒီအဆက်ကဘာလဲဆိုတော့စေရန်တရားတွေဓာတ်မြေဩဇာလို့ဘာတင်းအားစုတွေတွင်းတဲ့ချိန်မှာလေဟိုဒီတီးရဲ့ပြဿနာရင်ဆိုင်နေရဘာလဲဆိုတော့ဒီတင်းအားစုတွေတွင်းတဲ့နေရာမှာလေလောကဒီအုပ်ထားတဲ့ကုမ္ပဏီတွေစိတ်ကြက်ချေလဲတဲ့ဟာတွေရင်ဆိုင်နေရတယ်အဲ့တော့တကယ်ဒီလေယာမှာရှိနေတဲ့လေသမားတွေအတွက်ကအဲ့ဘက်ကတော့ဒီကျွေးမိပြီးတဲ့ပြဿနာ၊လေယာဉ်မီပြဿနာ၊အစည်းအကွက်ပြဿနာနဲ့ရင်ဆိုင်ရတဲ့အခါကျတော့သူတို့ကလုံးနဲ့ချတယ်လိုက်ပြီးဆင်းရဲမွဲတည်လာတာ။အဲ့ဒီမှာကတော့နိုင်ငံသားသမီးတွေအပါအဝင်သူတို့ပါဝင်ရပါလဲဆိုတော့အထူးလေယာဉ်လုပ်ငန်းမလုပ်တဲ့လူသမားတွေကလေယာဉ်လုပ်ငန်းကိုသူတို့ကြတွေတက်လာတယ်။သူပြမလဲစောစောကျွန်တော်ပြောသူတကယ်တော့လုပ်ငန်းပေးနိုင်တာကဟို main ကလေးတွေကိုအကန့်အသတ်နဲ့ပေးနိုင်တယ်။ယောက်ျားလေးအများကြီးကြတော့မပေးနိုင်ကြဘူး။ဟိုအဲ့တော့ဘာလဲဆိုတော့ဒီပြည်သားကိုထွက်သွားတဲ့ကိစ္စတွေကအများကြီးဖြစ်ပေါ်နေရပါတော့။အဲ့တော့လေယာဉ်မီဖွင့်ကြိုးရေးလက်ဒီလိုပဲဟိုတကယ်လက်တွေ့ကြတဲ့မူဝါဒတရက်ကိုအကောင့်တွေမပေါ်နိုင်ဘူး။တကယ်ပြည်မှာတက်တနာတွေမဖြစ်ချင်းနိုင်ဘူးသူဒီစင်းရဲပွဲတွေကိုတက်တနာတွေတော့မဖြစ်ချင်းနိုင်ဘူး။တစ်ဆက်တည်းကတော့ပူဇော်ဝင်လည်းပြောကြလို့ပဲ။အဲ့ဒီမီကိစ္စလည်းဒီလိုပဲ။တကယ်တမ်းကျတော့နိုင်ငံတကာယဉ်ကျေးမှုနံမှုတွေစိတ်ကြော်နေပြီမလို့ဒီရင်းမှာအခုဖြစ်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းတွေမှာဒီရင်းလုပ်ငန်းရှင်တွေဖွင့်ပြိုးလာအောင်တကယ်တော့အစိုးရပံ့ပိုးနိုင်တယ်လားဆိုတော့လေမလုပ်နိုင်ဘူး။ဟိုနိုင်ငံတကာချီးမြှင့်တွေပေါ့ကဂျာကာလိုချီးမြှင့်တွေရပါလေ။ချီးမြှင့်ကအတူကပုံရတက်တမ900ခန့်လုံးပဲရှိတယ်။ဒါပေမဲ့လို့တကယ်လုပ်ငန်းရှင်လေးတွေပြန်ချီးတဲ့အခါကျတော့ तू က700ခန့်လုံးအောင်ချီးတယ်ဒါတော့အလွယ်တကူမရဘူးပေါ့အဲ့တော့အဲ့လိုလုပ်ငန်းရှင်တွေမဖွင့်လို့လာတာလေအလုပ်ကံရှားပါမှုရဲ့တောက်ဆက်တွေဖြစ်လာတဲ့ပြဿနာတွေကျွန်တော်ပါပါတယ
်ဟုတ်ကဲ့ကျွန်တော်ကိုမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆ
က်လက်ဟုတ်ကဲ့မိုးကျော်ကြီးအဲ့ဒီတော့အခုထိုင်းမှာမြန်မာနိုင်ငံအလုပ်သမားတွေအများဆုံးဖြစ်နေတာဟိုထိုင်းမှာရောက်တာအရင်တော့ဆိုရင်တော့ကျွန်တော်တို့ကြားရတာနေဇတ်ဒေတာကလူတွေပဲလာကြတယ်ဆိုတော့အခုဆိုလို့ရှိရင်တော့ဒါတနိုင်ငံလုံးအနှံ့ကပေါ့နော်ဟိုပဲနေစွန်နေပြားတွေကအစလာကြတော့ဆိုသူတို့အဓိကကြုံနေရတဲ့အခက်အခဲတွေရောဘာတွေလဲဗျဆိုလို့ကျင်တာကတော့ဗျာဟိုထမ်းရောက်တယ်ဆိုရင်ကျွန်တော်တို့အလုပ်သမားတွေအနေခံရတယ်အလုပ်ရှင်တွေကလာစားနေနေလာစားမပေးဘူးဆိုတာတွေလည်းကျွန်တော်တို့ကြားရတာပဲမြန်မာနိုင်ငံမှာတွင်ဖြစ်နေတာလည်းမဟုတ်ဘူးပေါ့နော်ဆိုတော့သူတို့ရဲ့အခွင့်အရေးတွေသူတို့မသိကြလို့ဖြစ်နေတာလားဒီလိုမျိုးအနေခံနေရတဲ့အခြေအနေတွေကဒီကိုမိုးကျော်တို့လိုအလုပ်သမားအဖွဲ့အစည်းတွေကရောဟိုဘာတွေများသူတို့ကိုကြီးလောက်ဆောင်ပေးနေတယ်လဲ
โอเคကျွန်တော်တို့အလုပ်သမားအဖွဲ့အစည်းတွေနေရတော့ထိုင်းနိုင်ငံထဲမှာရှိတဲ့အထိုင်းဥပဒေတွေနဲ့သူတို့ရပိုင်ခွင့်တွေအခွင့်အရေးတွေကိုကျွန်တော်တို့ကလက်လန်းမိကြပါဘောနော်စားကောင်းလေးဂျာနေပြင်လဲလို့တက်ပြီးတော့ပေးတာတွေရှိတယ်နောက်ကိုကြီးလောက်ဆောင်ပေးတာတွေရှိတယ်စိတ်ဝင်စားဝင်နေတဲ့နေရာမှာဟာလောကကပြဿနာတွေအလုပ်ရှင်အလုပ်သမားပြဿနာတွေဖြစ်လာရင်ထိုင်းဥပဒေကလိုက်လံကိုကြီးဆောင်ရွက်ပေးတာတွေရှိတယ်ဆိုတော့ကျတော့ဆုံးက
အမီတဲ့မိဘကိုဖျားမယ်ဆိုလို့ရှိရင်တိုင်းနိုင်ငံအတွင်းမှာရှိတဲ့ချွေးပြောင်းရောက်ရှိကြတဲ့မြန်မာပြည်သူတွေမှာတွေရတော့ဒေသအနှံ့ပြည်ရတယ်ဒါပေမဲ့လို့တိုင်းနိုင်ငံထဲမှာရောက်တဲ့အခါတိုင်းနဲ့ဒီလူငန်းကုန်တွေနဲ့အသားတကျရှိပြီးလုံနိုင်ငံတွေနဲ့အမှားချင်းတွေရှိဘူးဒုက္ခရောက်နေရတဲ့ရှိရဲ့လုံငန်းဝင်ချင်းတွေရတယ်တကယ်ကောင်းမွန်တဲ့လုပ်ငန်းဝင်ချင်းတွေမဟုတ်ဘူးဆ သမားအပေါ်မှာမြင်တဲ့အမြင်ကသူတို့နဲ့အကျိုးတူပြီးပေါင်းဆောင်ရွက်တဲ့လူတို့မမြင်သေးတာအခြေခံဒါတစ်ချက်တွေ့ရတယ်။တွေ့တဲ့အခါကျတော့ဘာတွေဖြစ်လာလဲဆိုကြတော့ကျွန်တော်ထိုင်းနိုင်ငံဥပဒေကပြဋ္ဌာန်းထားတဲ့ကျွန်တော်မဲဆောက်ဒေသမှာဆိုလို့ရှိရင်ရှင်းနိုင်အလုပ်ချိန်လုပ်လုပ်တယ်ဆိုလို့ရှိရင်ကွာ310ပတ်ရမှာပေါ့နော်။ဘန်ကူ310ရမှာ။ဒါပေမဲ့လို့စိတ်ုံပေါင်း400လောက်ရှိတဲ့၊လူုံပေါင်း400လောက်ရှိတဲ့မဲဆောက်ဒေသတွင်းထဲမှာပဲဟလာဒီအများဆုံးရတာက200အစိတ်150ရနေပြီးတော့200အစိတ်အများဆုံးလောက်ပဲရတယ်။310ရတဲ့စိတ်ုံတွေကလက်ချိုးယူလို့ရ၊စိတ်ုံတွေလောက်ပဲရှိတယ်ပေါ့နော်။ဒီချင်းတွေတွေရှိတယ်။လေယံငွေချင်းတွေကလည်းစောလုံးကတူတူကျမ်းမိုင်းနဲ့ညီညွတ်တဲ့ဟလာတကယ်ကောင်းမွန်တဲ့လုံစုံနဲ့အဲ့ဒါဒီကိစ္စကြီးရဲ့နေဒီကိစ္စရဲ့အခြေအနေလေးတွေမရှိဘူးဆိုတော့ကျွန်တော်တွေ့ရတယ်။ပြီးဆိုရင်အလုံးအားလက်ရက်တွေသူတို့ရဲ့ရပိုင်ဝင်အခွင့်အရေးတွေကလည်းအပြည့်အဝမရဘူးဆိုတော့ရှိရတယ်။မြန်မာနိုင်ငံထွက်လာတဲ့တော့ညာလည်းပဲအခြားနိုင်ငံတွေရောက်တဲ့အခါမှာလည်းကျွန်တော်မြန်မာအဲဒီကြောင့်မြန်မာလူသမားတွေအနေနဲ့တကယ်အခက်အခဲတွေစိန်ခေါ်မှုတွေလက်ပံဝင်းကြီးရဲ့စိန်ခေါ်မှုတွေဥရိယာစိန်ခေါ်မှုတွေအများကြီးရှိပါတယ်ဒီအချိန်မှာမှတရားဝင်မှုဖြစ်အောင်လို့ဆိုင်ရနေပေါ်လို့ရှိရှိအင်းကြီးချင်းပြီးတော့ကြတော့လူသမားလက်မှတ်တွေလုပ်ရတယ်အဲ့ဒီလူသမားလက်မှတ်တွေလုပ်တဲ့အခါမှာလည်းနိုင်ငံအစိုးရအနေပြီးတော့ကြတော့ GDP စီမံနဲ့ဆောင်ရွက်နေတဲ့နိုင်ငံသဘောတူဆောင်ရွက်တာနဲ့ရောက်လာတဲ့ MOU လူသားတွေရှိဒီ MOU လူသားတွေမှာလည်းစက်တော်လာလေးစိန်ခေါ်ချက်ပြီးစောတော့ကျွန်တော်ပြောရတဲ့လုပ်ငန်းဝင်တွေသူတို့မူလကစာချုပ်ခဲ့တဲ့လုပ်ငန်းဝင်တွေမှာမလုပ်တိုင်ရတယ်လေအခြားလုပ်ငန်းဝင်တွေကိုရောက်သွားတာတွေရှိရဲပြီးရင်ဒုက္ခတွေ
လာ
တာတွေအပြည့်အဝမရတာတွေရှိရဲ
ဒီ
လိုမျိုးတွေရှိပါတယ်ဗျဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုမကျော်ကျေးဇူးတင်ပါတယ်ကိုရဲနေဝင်ကျွန်တော်တလဲလိုင်းမဖိတ်ခေါ်ချင်ပါတယ်နောက်ဆုံးကျွန်တော်တို့စက္ကန့်30လောက်ကလေးမှာဒီပြဿနာကြီးကအမတန်ကြီးတဲ့အခက်ခဲပြဿနာကြီးမြန်မာနိုင်ငံအတွက်ဖြစ်ပေမဲ့စက္ကန့်30လောက်အတွင်းမှာပြောပြလို့ရရင်ပြောပြပေးပါအောင်မြန်မာနိုင်ငံအလုံသမားပြဿနာအခုလိုမျိုးပြည်ပအထူးအလုသမားတွေထွက်နေကြတဲ့ဟာကိုကျွန်တော်တို့အတတ်နိုင်ဆုံးတားဆီးနိုင်အောင်ပြည်တွင်းမှာအလုတ်ကင်ဖန်တီးပေးနိုင်အောင်ဗာများအစိုးရအနေနဲ့လှုပ်ပေးနေလို့အကြံပေးချင်ပါလဲ
။သူများက SME တွေကိုတစ်ခါကအားပေးဖို့လိုတယ်လို့တကယ်လည်းစိတ်မညံအကောင့်နဲ့ပေါ်ပေးဖို့လိုတယ်။နိုင်ငံတကာယင်းနှီးနှုံးနှံမှုတွေဖိတ်ခေါ်မှုနဲ့အတူဒီအလုတ်ကင်တွေရလာတဲ့အချိန်မှာဒီအလုသမားတွေအတွက်ထိုက်ကြံတဲ့အခွင့်အရေးတွေပေါ့။ဒီလိုထိုက်ကြံတဲ့လုခလာသာကောင်းမွန်တဲ့လုပ်ငန်းတွေအခြေအနေတွေသူတို့အနာဂတ်ဘဝအာမခံရဲ့ကြည့်ရတယ်ကိုအကောင့်တွေပေါ်ပေးမယ်ဆိုရင်တော့အဲ့ဒါကြောကြသွားတယ်တစ်ခါကတော့အလုတ်ရှင်တဲ့အလုတ်သမားတက်တနာတွေကိုအစိုးရကကြားဖြန့်ပြေတဲ့ပုံစံမျိုးပဲနဲ့သူကိုယ်တည်းကမူဝါဒချမှတ်ပြီးတာဝန်ယူရမယ့်ကိစ္စတွေရှိတယ်။ဥပမာတက်တာချောင်းကြီးလုပ်ငန်းတွေတစ်ခါကအကောင့်တွေပေါ်ပေးဖို့လိုတယ်။လူတင်မှုစိတ်ချော့ချတဲ့စီမံချက်တွေကိုအကောင့်တွေပေါ်သွားမယ်ဆိုရင်တော့ဒါပေါင်းကောင်းမွန်လာမယ့်အခြေအနေဖြစ်ပေါ်လာနိုင်တယ
်။ဟုတ်ကဲ့ကျွန်တော်အချင်းဟာတလောက်ပဲရလို့ပါပြောစရာဒီကိစ္စကတော့ပြောရင်တော့ဆုံးမမို့တော့ပါဘူး။အပါဝင်စနစ်ကြတဲ့သူအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့အင်ကာညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ကြရတာပါရှင်။အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 51တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
။အမေရိကန်နိုင်ငံကြားရေးဌာနကမြန်မာနိုင်ငံမှာဆိုးဝါးလာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်ကာနဲ့ဇူလိုင်လ16ရက်နေ့မှာချမှတ်လိုက်ပါပြီ။အခုဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆွေဝင်ဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ပါတယ်။အဲ့ဒီဂျူးလွန်နဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေဟာအမေရိကန်နိုင်ငံတွင်းကိုလာရောက်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေကြောင့်နိုင်ငံတကာကလက်နက်ရောင်းချခွင့်တားမြစ်ထားတဲ့ကြားကနေမြန်မာအရာရှိတွေကအစ္စရေးနိုင်ငံတယ်အဗစ်မှာကျင်းပတဲ့ပြပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်မှာမြန်မာအရာရှိတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုရပ်ဆိုင်းဖို့အတွက်အစ္စရေးအစိုးရကဆုံးဖြတ်လိုက်ပါတယ်။အသားရောင်
ကွဲပြားသူအမေရိကန်အောက်လွှတ်တော်ဒီမိုကရက်အမျိုးသမီးအမတ်၄ဦးကိုဝေဖန်နေတာနဲ့ပတ်သက်ပြီးတော့လူမျိုးရေးခွဲခြားပြောကြားမှုဖြစ်တဲ့ဆိုပြီးဝေဖန်ခံနေရတဲ့သမ္မတဒေါ်နယ်ထရမ့်ကသူပြောတဲ့စကားအတွက်အခုထိအလျှော့ပေးမဲ့ပုံမပြပါဘူး။အမေရိကန်နိုင်ငံကိုမနှစ်သက်တဲ့လွှတ်တော်အမတ်တွေအမေရိကန်နိုင်ငံကနေသူတို့ရဲ့မူရင်းအနယ်ရှိရာနိုင်ငံတွေကိုထွက်ခွာဖို့ပြောကြားခဲ့တာနဲ့ပတ်သက်ပြီးသတင်းတောက်တွေမေးမြန်းတာကိုသူကထွက်မထွက်သူတို့ပေါ်မှာမူတည်ပါတယ်လို့ပြန်ပြီးတော့ပြောကြားခဲ့ပါတယ်။အမေရိကန်အာဂါသာဆူဇန်းရေးမှာလူသားတွေလကဘာပေါ်ခြေချနိုင်ခဲ့တဲ့အပိုလို7ခီးစဉ်ရဲ့အနှစ်50ရွှေရုအခမ်းအနားကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်နဲ့ဝါရှင်တန် DC တွေမှာကျင်းပနေကြပါတယ်
။ဗိုလ်ရုံးနေမနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Terrence Smith ဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လိမ့်မယ့်အစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဗီဒီယိုသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.